Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ခုနှစ်ဇန်နဝါရီလ4ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျမစုမမရှင
်။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဘက်သတင်းတွေကိုကိုရနိုင်နဲ့ကျမနန်းလာတို့ပြောပြမှာပါ။အမေရိကန်ရဲ့လေကြောင်းတပ်ခဲမှုကြောင့်တေဆုံသွားကြတဲ့အီရန်ထိပ်တန်းတပ်မကြီးကတ်စမန်ဆိုလီမန်ရဲ့စာပနာအခမ်းအနားကိုထောင်းနှက်ချတဲ့လူတွေဒီကနေ့တက်ရောက်ပါတယ်။ဒီကနေ့ကြောက်တဲ့82ကြိမ်မြောက်မြမလွတ်လပ်ရေးနေ့အထိမ်းအခမ်းအနားကိုပြည်내တိုင်းအသီးသီးနဲ့နေပြီးတော့ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာကျင်းပပါတယ်။ဩစတြေးလျနိုင်ငံအရှိဘက်ကန်ယူရန်တလျှောက်အကြီးကျယ်လောင်နေတဲ့တော်မီတွေအခုတော့ထိမ်းမရအောင်ဖြစ်လာနေပါပြီ။ဒီလိုသတင်းတွေကြားမှာပါမဆုံမ
။ဟုတ်ကဲ့ပါနန်းလောင်ရေစနေညအတွက်သောရရှင်နေနာဆင်ရမယ်ထိတ်တက်ရောက်သတင်းလွှာတွေကတော့ဒီကနေ့ကြောက်တဲ့82နှစ်မြောက်လွတ်လပ်ရေးနေ့မှာတော့နိုင်ငံတော်သမ္မတကနိုင်ငံကိုနှိုးဆော်တိုက်တွန်းတဲ့အထက်မှာအဓိကကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ထောင်စုစိတ်ဓာတ်နဲ့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ကြဖို့ဖြစ်ပါတယ်ဒီအပေါ်မှာသဘောထားအမြင်ဘယ်လိုရှိပါသလဲ
။ဒီသမရတို့နိုင်ငံတော်တိုင်းနိုင်ငံတို့ကတော့ဒီစကလုံးတွေကအခွင့်အာဏာတင်ရင်တင်တယ်လို့သူတို့အခါကြီးရဲ့ကြီးရဲ့တဝန်တော်တွေမှာမိန့်ခွန်းတွေမှာထည့်ပြီးတော့ပြောနေတာတွေရှိပါတယ်။ဒါပေမဲ့အဲ့ဒါကိုလက်တွေ့အဖြစ်ဘယ်လိုလုပ်ကြမလဲဆိုရက်အဓိကမြင်တာကတော့လုပ်ငန်းစဉ်လုံးတွေတော့ပဲကျွန်တော်မြင်ပါတယ်။
တိုင်းရင်းသားကောင်းဆောင်တူပြောသွားတာပါရှင်ဒီသတင်းနောက်ပိုင်းမှာပြည့်စုံတာဆင်ရပါမယ်နောက်ထိုင်းကိုသွားမယ်မြန်မာရွှေပြောင်းအလုံသမား19ဦးသေဆုံးခဲ့ရတဲ့ကရင်ပြည်နယ်မြဝတီကရင်တိုက်မှုသတင်းနောက်ဆုံးရအခြေအနေနဲ့အတူစနေညတိုင်းအပတ်စဉ်ထုတ်လွှင့်ပေးနေကြတို့အသက်အစီအစဉ်နဲ့စနေညဒဲလီလိုက်ဆွေးနွေးခန်းတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်ရဲ့လေကြောင်းတပ်ခဲမှုကြောင့်တေဆုံးသွားတဲ့အီရတ်ထိပ်တန်းတပ်မကြီးကော့စမန်ဆိုလီမန်နီနဲ့တခြားအီရတ်စစ်ဘက်ကောင်ဆောင်အတော်များများရဲ့ဒီကနေ့စာပနာအခမ်းအနားကိုထောင်ချီတက်ရောက်လာတဲ့သူတွေထဲမှာအီရတ်ဝန်ကြီးချုပ်အဗ်ဒယ်မာဒီလည်းပါဝင်ပါတယ်။အီရတ်ပြည်သူ့စစ်ကောင်ဆောင်အဗ်ဒူမာဒီအယ်မဟာဒီနဲ့အီရတ်စစ်ဘက်ကောင်ဆောင်ရှီအူရောလည်းအမေရိကန်ရဲ့တောက်ကြနေကတိုက်ခတ်မှုမှာတေဆုံးခဲ့တာပါ။ဒေသတွေအမေရိကန်သံတမန်တွေနဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေကိုတိုက်ခတ်ဖို့စီစဉ်ဆောင်နေတဲ့အီရန်တော်လှန်ရေးအစောင့်တပ်ဖွဲ့တပ်မချုပ်ဆိုလီမန်နီကိုတုတ်တင်ဖို့သူအမိန့်ပေးခဲ့တယ်လို့အမေရိကန်သမ္မတထရမ့်ကပြောပါတယ်။စာပနာအခမ်းအနားကိုတက်ရောက်လာတဲ့သူတွေကအနက်ရောင်နဲ့ဝတ်ဆင်ထားကြပြီးတော့အီရတ်အလန်နဲ့အီရန်ကကြောရောင်နောက်ခံပေးထားတဲ့ပြည်သူ့စစ်အဖွဲ့ရဲ့အလန်တွေကိုကင်ဆောင်ထားတယ်လို့တချို့ကတော့ Dead to America အမေရိကန်ကြာဆုံးပါစေဆိုပြီးတော့အဟိတ်ခဲ့တာပါ။ဒီလိုရပေါ်လက်တုံပြမယ်လို့အီရန်ဖက်ကကတိပြုပြောဆိုလိုက်တဲ့အတွက်အရှိအလဲပိုင်းမှာပဋိပက္ခတွေကြီးထွားမလာအောင်ထိရင်တိုင်လှုပ်ဆောင်ကြဖို့ကမ္ဘာကောင်းဆောင်တွေကတိုက်တွန်းနေပါတယ်။သမ္မတထရမ့်ကတော့သူအခုလိုအမိန့်ပေးခဲ့တာစစ်ပွဲကိုစပမဟုတ်ပဲစစ်ပွဲရပ်တန့်သွားအောင်လုပ်တာဖြစ်တယ်လို့ပြောပါတယ်။ဘက်ကကအမေရိကန်တာယုံကိုလည်းအခုတော့ပိတ်ထားလိုက်ပြီးတော့အမေရိကန်နိုင်ငံသားတွေအားလုံးအီရန်နိုင်ငံကချက်ချင်းထွက်သွားဖို့လဲတောက်ကြနေမှာတာယုံကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ
်။အီရန်နိုင်ငံဘက်ဒက်မြို့လေဆိပ်မှာအမေရိကန်ရဲ့ waiting drone ရဲ့တိုက်ခိုက်မှုတွင်အီရန်ရဲ့ထိပ်တန်းတပ်မကြီးကာဆမ်ဆိုလိုမန်နီတည်ဆုံသွားခဲ့တဲ့အတွက်ကမ္ဘာတစ်ဝှမ်းမှာကြေညာချက်လာနိုင်တယ်လို့အီရန်နျူကလ িয়ার ရေးကိုစန့်ကျင်တဲ့အဖွဲ့ဖြစ်တဲ့မူဝါဒရေးရညချရေးမှူးဂျေးဆင်ဘရော့စကီကပြောလိုက်ပါတယ်ကာဆမ်ဆိုလိုမန်နီဟာအီရန်နိုင်ငံရဲ့တပ်မှုတယောက်သာမကဩဇာကြီးမားသူတယောက်ဖြစ်တယ်လို့သူကပြောပါတယ်ဆိုလိုမန်နီဟာအီရန်စစ်တပ်ရဲ့ထိတန်းဗျူဟာမှုတယောက်ဖြစ်ပြီးတော့အီရန်ဒေါ်လာရေးစောင့်တဲ့ရဲ့ခေါင်းဆောင်တူလည်းဖြစ်ပါတယ်ဒေသထဲမှာရှိတဲ့အမေရိကန်တွေကိုတိုက်ခိုက်တာတွေကိုကာကွယ်ဖို့အတွက်လေကြောင်းကနေ waiting drone ရဲ့တိုက် waiting drone နဲ့တိုက်ခိုက်ဖို့အမိန့်ပေးခဲ့တာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ပြောပါတယ်ဆူလီမန်နီတေဆုံးမှုဟာအယ်ကိုင်ဒါခေါင်းဆောင်အိုဆမာ ဘင်လာဒင် IS စစ်သည်ကြောင့်ခေါင်းဆောင်အဘူဘကာအယ်ဘက်ဒါဒီတို့တေဆုံးတာထက်ပိုပြီးတော့ရေးပါတယ်ဆိုပြီးတော့ဟတ်ဆန်အင်စတီကျူကအကြီးတန်းသူတွေဒီမိုက်ကယ်ဒိုရန်ကတော့ပြောလိုက်ပါတယ်ခင်ဗျာ
ပြည်내နိုင်ငံပယ်ရီမြို့အနီးကပန်းချက်တစ်ခုမှာဓာတ်ကင်လူတစ်ယောက်ကလမ်းသွာလမ်းလာတွေကိုလိုက်ပြီးတော့တိုက်ခတ်ခဲ့တဲ့အတွက်လူတဦးတေဆုံးပြီးတော့အခြားလူနှစ်ဦးထပ်မံတရားရသွားတယ်လို့ပြည်သူရဲတို့ကပြောပါတယ်ဒါသမားကတော့ရဲတို့ရဲ့ပြစ်ခတ်မှုကြောင့်တေဆုံးသွားတာပါပဲရမျိုးတောင်ပိုင်းကစင်ကြေဖုံးရက်ွက်တစ်ခုမှာတောက်ကြနေနေခင်မိုင်းကအခင်ဖြစ်ပွားခဲ့တာလို့ရဲတို့ကပြောပါတယ်။ဓာကင်တက်ကက်နေတဲ့လူစီကိုရဲတို့ကတနတ်သွေနဲ့ပြစ်ပြီးတော့ပြေးသွားတာကိုဗီဒီယိုဖိုင်တစ်ခုမှာတွေ့ရပါတယ်။ဓာသမားရဲ့ခန္ဓာကိုယ်မှာပောက်ကွဲရဲ့ပစ္စည်းတွေပတ်ထားမလားဆိုတာကိုစိုးရင်ပြီးတော့သူ့ကိုယ်သူဖောက်ခွဲပြစ်နိုင်တဲ့အခြေအနေရှိတဲ့အတွက်ရဲတို့ကဒရက်ဆပ်ပြစ်ခဲ့ရတာဖြစ်တယ်လို့ရဲအရာရှိတဦးကပြောပါတယ်။အခင်းနဲ့ပတ်သက်လို့အလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ပြင်သစ်ရဲတို့ရဲ့လင်းမြန်တွက်လက်တဲ့လှုပ်ရှားမှုအပေါ်ပြင်သစ်ပြည်ရဲ့ဒုဝန်ကြီးလော်နန့်နော့စ်ကချီကျူးပြောဆိုသွားပါတယ်။ဘာကြောင့်အခုလိုဓာတ်နဲ့တိုက်ခိုက်ခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းဒုဝန်ကြီးကပြောပါတယ်။
Nissan car company GK Hong Carlos Congo Sanji Bodra Nissan car company ga nga yan tha de di pogli ga lon nei bwa ga saung ji da le yet lai pi ya naw ma Carlos Con ha Japan nai ngan Tokyo myo ma shi de tu ain ga ni thwat pi twa de lo di kaisa na patat de tadin yin myet 3 ku ga di rider tadin thana ko pyo ba de Carlos Con ga tu ha Lebanon nai ngan ko thwat pi twa de lo ain ga ni ga chin ya ga pi lo tu ga raw Japan nai ngan a mya taw mu shi de tia CIA snit ga ni lo myaw pho twat aku lo thwat pi da phit de lo pyo ba de Carlos Con ha ngwe chi ma 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 kan lou mu ri ne swa jet tin khan tha ra phit pi lo tu ko mai ma cha kin ma အခုလိုအမခံပေးထားတာဖြစ်ပါတယ်။ Nissan Car Company က Carlos Ghosn ကိုစောင့်ကြည့်ဖို့အတွက်ပုဂ္ဂလိကလုံခြုံရေးကုမ္ပဏီတစ်ခုကိုငားရန်ခဲ့တာပါ။ဒါပေမဲ့အဲ့လိုစောင့်ကြည့်နေတာဟာကုမ္ပဏီအနေနဲ့သူ့ရဲ့လူခွင့်ကိုချိုးဖောက်တာမျိုးဖြစ်နိုင်တဲ့အတွက် Ghosn ကကုမ္ပဏီကိုတရားစွဲဖို့ပြင်ဆင်နေတယ်လို့သူ့ရဲ့ရှေ့နေကကုမ္ပဏီကိုသတိပေးခဲ့ပြီးတဲ့နောက်မှာကုမ္ပဏီဘက်ကသူ့ကိုစောင့်ကြည့်တာတွေမလုပ်တော့ဘဲရပ်တန့်ခဲ့တာဖြစ်တယ်ဆိုပြီးတော့အဲ့ဒီသတင်းရင်းမြစ်တွေကပြောပါတယ်။ကုမ္ပဏီဘက်ကတော့ပြီးခဲ့တဲ့ဒီဇင်ဘာ29ရက်နေ့မှာသူ့ကိုစောင့်ကြည့်တာတွေကိုရတန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့စနေနေ့ညဘက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ဒီကနေ့ကြောက်ရောက်တဲ့82ချိန်မြောက်မြမလွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားကိုပြည်내တိုင်းအသီးသီးနဲ့နေပြည်တော်ရန်ကုန်မန္တလေးစားရိုင်းမြို့ကြီးတွေမှာကျင်းပပါတယ်နိုင်ငံတော်သမ္မတဦးဝင်းမြင့်ပေးပို့တဲ့လွတ်လပ်ရေးနေ့သဝန်လွှာမှာတော့ညီညာရေးလုပ်ငန်းစဉ်အောင်မြင်ရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါပေါရေးတိုင်းနာညီအကိုမောင်မရီကြားတန်တရားစိတ်ကင်းစင်ပြီးတော့ခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်ရေးအတွက်ဒီမိုကရေစီစံချိန်စံညွန့်တွေလူခွင့်ရေးစံနှုန်းစံထားတွေနဲ့ကန့်ကြီးတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ထောင်စုစိတ်ဓာတ်နဲ့ဝိုင်းဝန်းကြိုးပမ်းပေးကြဖို့အဓိကတိုက်တွန်းထားပါတယ်82နှစ်မြောက်မြမလွတ်လပ်ရေးနေ့ကိုအမေရိကန်ပြည်ထောင်စုဗြိတိန်ရုရှားတရုတ်အိန္ဒိယဂျပန်ထိုင်းစင်ကာပူဩစတြေးလျဂျာမနီချက်သမရနိုင်ငံစတဲ့နိုင်ငံတွေကနိုင်ငံကောင်ဆောင်တွေကလည်းလွတ်လပ်ရေးသဝန်လွှာတွေရေးသားပေးပို့ခဲ့ပါတယ်အမေရိကန်ပြည်ထောင်စုကပေးပို့တဲ့သဝန်လွှာမှာတော့မြန်မာနိုင်ငံမှာလက်ရှိဆောင်ရွက်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအမျိုးသားယဉ်ကျေးစီရင်နယ်စီးပွားရေးပြုပြင်ပြောင်းလဲရေးတို့အတွဲအမေရိကန်ပြည်ထောင်စုကဆက်ပြီးတော့လက်တွဲကူညီလှုံ့ဆော်သွားမယ်လို့ပါရှိပါတယ်မြန်မာပြည်သူပြည်သားတွေရဲ့ဂုဏ်သိက္ခာအခွင့်အရေးတွေကိုလေးစားတမိုးထားပြီးတော့ညဉ့်ညံ့မီဒီမိုကရေစီစနစ်ထွန်းကားလာစေရေးအစိုးရအရာဖက်အဖွဲ့အစည်းတွေလူငယ်တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဖော်ပြပါရှိပါတယ
်။တရုတ်နိုင်ငံကပြန်လာကြတဲ့သူတွေစီကနေပါလာနိုင်ပွဲရှိတဲ့ထူးဆန်းတဲ့ကူးစက်ရောဂါတစ်မျိုးဟောင်ကောင်မြို့မှာမပြန့်ပွားရအောင်ဟောင်ကောင်အရာဘိုင်တွေကအချိန်ကုန်မြင့်လှုပ်ဆောင်နေကြပါတယ်။တရုတ်နိုင်ငံရှန်ဟိုင်းမြို့နောက်ဖက်ဝူဟန်မြို့မှာလူ44ယောက်ထပ်မံတဲ့အဆုတ်အေးမိတဲ့ဗိုင်းရပ်စ်ရောဂါပိုကူးစက်ခံရပြီးဟောင်ကောင်မှာလည်းဒီဗိုင်းရပ်စ်ပိုကူးစက်ခံရတာ900လောက်ရှိတယ်လို့ဆိုပါတယ်။ဒီကူးစက်ယောဂါဟာပြီးခဲ့တဲ့လကစတင်ဖြစ်ပွားခဲ့တာဖြစ်ပြီးတော့2003ခုနှစ်ကတရုတ်နိုင်ငံတောင်ပိုင်းမှာဖြစ်ပွားခဲ့တဲ့ SARS ကူးစက်ယောဂါကိုပြန်လည်အမှတ်ရသေးပါတယ်။ဒီယောဂါဖြစ်ပွားခဲ့တဲ့ SARS အဲဒီတုန်းကဖြစ်ပွားခဲ့တဲ့ SARS ယောဂါကြောင့်တရုတ်ပြည်မှာကြီးဟောင်ကောင်နဲ့တခြားနေရာတွေမှာလူ900ကျော်သေဆုံးခဲ့တာပါ။ဟောင်ကောင်အာဏာပိုင်တွေဘက်ကအခုလိုဆိုရင်တကြီးတုံ့ပြန်တာကိုကြည်ကျင်းအားဖြင့်ဒီ virus ပိုးဟာဟောင်ကောင်ပြည်သူ9သန်းခွဲအပေါ်မှာအတန်အသင့်ရိုက်ခတ်မှုရှိတာကိုပြသနေပါတယ်။ဟောင်ကောင်အာဏာပိုင်တွေကတော့ဒီကူးစက်ယောဂါနဲ့ပတ်သက်ပြီးတော့ဒီကနေ့မှစတင်ပြီးတုံ့ပြန်ဆောင်ရွက်နေတာဖြစ်ပြီးတော့အဆင့်30မှာဒုတိယအဆင့်သတ်မှတ်ပြီးတော့လှုပ်ဆောင်နေတာဖြစ်ပါတယ်။ဒါပြင်ဟောင်ကောင်ကိုရောက်လာကြတဲ့သူတွေကိုလည်းချမ်းမာရေးအာဏာပိုင်တွေကမနေ့တောက်ကြာနေ့ကဟောင်ကောင်နိုင်ငံတကာလေဆိပ်မှာကူပူချိန်တိုင်းတာတွေလုပ်ပြီးတော့နောက်ထပ်အပူချိန်တိုင်းတဲ့စနစ်တွေကိုလည်းထပ်ပြီးတော့အားဖြည့်ထားပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံအရှေ့တောင်ဘက်ကန်ယိုရမ်းမှာလောင်ကျွမ်းနေတဲ့တော်မီဂျီတွေထိန်းလို့မရအောင်ဖြစ်နေပါပြီ။ထောင်နဲ့ချီတဲ့လူတွေဘေးလွတ်ရာပြောင်းရွှေ့သွားခဲ့ကြပေမဲ့ခုခိန်တိအင်းကမခွာပဲကြံနေတဲ့သူတွေအတွက်ကတော့မီးအန္တရာယ်ကလွတ်အောင်ရှောင်မမလွယ်တော့တဲ့အတွက်မီးဘေးရှောင်စခန်းတွေမှာပဲသွားပြီးတော့ခလုံးကြဖို့ညူဆော့ဝဲပြည်နယ်မိသက်ဌာနကအကြံပြုထားပါတယ်။ဒေသစံတော်ချိန်စနေနေ့ညနေခင်းမှာတော့ဝီတိုရီယာပြည်နယ်ထဲကတော်မီလောင်နေတဲ့နေရာဆယ်လေးခုကိုဘေးလွတ်ရာပြောင်းရမယ့်အရေးပေါ်အခြေအနေအစဉ်ကိုတာဝန်ရှိသူတွေကသတ်မှတ်လိုက်ပါတယ်။နေရာပေါင်း100ကျော်မှာတော်မီလောင်ကျွမ်းနေတဲ့ New South Wales ပြည်နယ်ထဲမှာတော့တော်မီလောင်နေတဲ့နေရာပေါင်း100ကျော်ရှိနေတယ်လို့အရေးပေါ်အခြေအနေကြေညာထားတဲ့နေရာဆက်တခုရှိပါတယ်။ မနေ့ညကပဲဝီတိုရီယာပြည်နယ်ထက်ကတော်မီလောင်တဲ့နေရာ၃ခုမိကူးဆက်သွားတဲ့အတွက်နယူးယောက်မြို့ကမန်ဟတ်တန်အရက်ကွက်ထက်ကြီးတဲ့တော်မီကြီးအခြေအနေဖြစ်သွားပြီလို့တာဝန်ရှိသူတွေကကိုးကားပြီးတော့ CNN သတင်းတရကဖော်ပြပါတယ်။တချို့နေရာတွေမှာမီးတွေကူးသွားပြီးတော့ထိတ်လန့်စရာကောင်းတဲ့မီးမုန်တိုင်းကြီးလို့အခြေအနေမျိုးတွေဖြစ်လာနေတယ်လို့လည်း New South Wales ပြည်နယ်မြို့ပြမိတပ်ဌာနကော်မရှင်နာ Shane Fitzsimmons ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ကာကွယ်ရေးဝန်ကြီး Linda Reno ကလည်းစစ်တပ်အရန်တရင်တွေပါခေါ်ပြီးတော့မိငိမ့်တန်နေရပြီလို့ပြောပါတယ်။ဒါဟာဩစတြေးလျသမိုင်းမှာပထမဆုံးအကြိမ်ဖြစ်စစ်တပ်အရန်တရင်ကိုအကူအညီတောင်းပြီးတော့မိငိမ့်တန်ရတာဖြစ်တယ်လို့လည်းသူကပြောပါတယ်
။ Indonesia နိုင်ငံမျိုးတော့ဂျကာတာမျိုးတဝိုက်မှာမိုးသည်ထန်စွာရောသွန်ပြီးတော့မြေပြိုကျတာတွေကြောင့်လူ53ဦးထပ်မံသေဆုံးသွားတယ်လို့ Indonesia အနာပိုင်းတွေကဒီကနေ့မှပြောလိုက်ပါတယ်။ဒါပြင်မြေပြိုကျမှုအောက်မှာနှိမ့်မြုပ်သွားတဲ့ဒီကယ်ဆယ်ရေးသူတွေကနှိမ့်မြုပ်သွားတဲ့သူတွေကိုလည်းကယ်ဆယ်ရေးအဖွဲ့တွေကဆက်လက်ရှာဖွေနေကြပါတယ်။မိုးရွာသွန်ပြီးတော့မြေရှန်တာကြောင့်ဂျကာတာမျိုးတဝိုက်ကခရိုင်တွေဒါဇင်နဲ့ချီရင်နှိမ့်မြုပ်ကုန်ပြီးတော့အဲဒီကနေမြေပြိုကျခဲ့တာကြောင့်လူတဒါဇင်ထပ်မံလဲသိဆုံးသွားခဲ့ပါတယ်။နေ့သက်ကူးညမတိုင်ခင်မိုးကြီးကျယ်ရွာတာကြောင့်နေ့သက်ကူးတဲ့ဒီဗုဒ္ဓဟူးနေ့အစောပိုင်းမှာမြေရှန်ခဲ့တာဖြစ်ပြီးတော့သိဆုံးသွားတဲ့သူတွေဟာရင်းနှီးလို့ဒါမှမဟုတ်ဓာတ်လိုက်ပြီးသိဆုံးသွားတာတွေဖြစ်တယ်လို့ Indonesia နိုင်ငံရဲ့အမျိုးသားဘေးဒုက္ခကယ်ဆယ်ရေးဌာနပြောခွင့်ရအဂုစ်ဝီဘိုဝကပြောပါတယ်အသက်အရွယ်ကြီးသူ၃ယောက်ကတော့အေးမိပြီးတော့တည်ဆုံးသွားခဲ့တယ်လို့လည်းဆိုပါရယ်ဒါဟာ2000ခုနှစ်ကလူ80ကျော်တည်ဆုံးခဲ့တဲ့ရေကြီးမှုနောက်ပိုင်းအင်ဒိုနီးရှားနိုင်ငံမှာအဆိုးအဝါဆုံးရေကြီးမှုဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The Away စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတပုတ်ကိုတင်ဆက်ပေးကြပါမယ်။ Democracy Federal ပြည်ထောင်စုပေါ်ပေါက်နိုင်မှုဒီမိုကရေစီစံချိန်စံညွန့်တွေလူခွေရေးစံနှုန်းစံထားတွေနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ထောင်စုစိတ်ဓာတ်နဲ့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ကြပါလို့နိုင်ငံတော်သမ္မတကဒီကနေ့ကြားရောက်တဲ့82နှစ်မြောက်လွတ်လပ်ရေးနေ့မှာနိုင်ငံကိုနှိုးဆော်တိုက်တွန်းလိုက်ပါတယ်။အခုလိုမျိုးနိုင်ငံအကြီးအကဲတွေဘက်ကနိုင်ငံရဲ့အခြေခံလိုအပ်ချက်စိန်ခေါ်ချက်တွေကိုနိုင်ငံသားတွေပူးပေါင်းဖြေရှင်းကြဖို့တိုက်တွန်းနေကြပေမဲ့လို့လက်တွေ့ကျတဲ့အကောင့်ထဲဖော်မှုတွေလုပ်ငန်းစဉ်တွေလိုအပ်နေသေးတယ်လို့တိုင်းရင်းသားပြည်သူတွေရဲ့အကျိုးကိုဖော်ဆောင်နိုင်မဲ့ Federal အစိုးရတရက်ပေါ်ထွန်းလာအောင်လဲဆောင်ရွက်တင်နေဆိုတဲ့တိုက်တွန်းမှုတွေရှိပါတယ်။အပြည့်အစုံဆက်ပြီးပြောပြပေးပါမယ်။ဒီကနေ့ကြားရောက်တဲ့82ကြိမ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်တဲ့မြန်မာနိုင်ငံနယ်ချက်ကိုလိုနီလက်အောက်ကလွတ်မြောက်ပြီးလွတ်လပ်ရေးရရှိခဲ့တဲ့မနက်၄နာရီမိနစ်20အချိန်မှာတော့ပြည်내နဲ့တိုင်းအသီးသီးနေပြည်တော်ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာလွတ်လပ်ရေးနေ့နိုင်ငံတော်အလံတင်အခမ်းအနားကျင်းပခဲ့ကြပါတယ်
။မင်္ဂလာချိန်နိုင်ငံတော်လာလေသူ
နိုင်ငံတော်သမ္မတအဝင်းမြင့်ပေးပို့တဲ့လွတ်လပ်ရေးနေ့သဝင်လွှာကိုတော့နေပြည်တော်မှာကျင်းပတဲ့82ကြိမ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားမှာဒုသမ္မတတဦးမြင့်ဆွေကဖတ်ကြားသွားပါတယ်
။ညီညာရေးလုပ်ငန်းစဉ်အောင်မြင်ရေးဒီမိုကရေစီဖက်ဒရယ်ပြောင်းစုဖြစ်ပေါ်ရေးတိုင်းသားညီကိုမတော်များအကြားတွင်တန်တဲ့စိတ်ကင်းစင်ပြီးခိုင်မာသောယုံကြည်မှုတည်ဆောက်နိုင်ရေးဒီမိုကရေစီစံချိန်စံညွှန်းများလူခွင့်ရေးစံနှုန်းစံထားများနှင့်ကိုက်ညီပြီးနိုင်ငံတော်၏ပဂတိချင်းနေများနှင့်စီလော်သည့်ဖွဲ့စည်းပုံချေကဥပဒေပြင်ဆင်ရေးတို့ကို82နှစ်မြောက်လွတ်လပ်ရေးနေ့အမျိုးသားရေးဥတီချက်များကိုအလေးနဲ့ခံယူပြီးတိုင်းသားအားလုံးတော်တယ်ဖို့ဆောင်ရကြပါရန်ဤနေ့တွင်များဖြစ်သောလွတ်လပ်ရေးနေ့ခါသမယတွင်ချစ်ကြည်လေးစားစွာတိုက်တွန်းနှိုးဆော်လျက်တွန်လာပေးပို့အပ်ပါသည
်သမရရဲ့လွတ်လပ်ရေးနေ့တဝင်လွားပါတိုက်တွန်းသွားသလိုမြမငင်းရရေးလုပ်ငန်းစဉ်အောင်မြင်အောင်လှုပ်ဆောင်မှုဘာတွေလိုအပ်ပါသလဲရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွင်းမှုဦးထွန်းစော်ကအခုလိုတုံ့တက်ပါတယ
်အခုသမဒရဲ့တုံ့ပြန်လာမှာပြောသလိုမျိုးပေါ့ဗျာတန်တရားကင်းချင်းဖို့နဲ့ဖွဲ့စည်းပုံပြင်ဖို့ပြောတဲ့ချက်ကတော့တကယ်တိုင်းပြည်ရဲ့အခြေခံလိုအပ်ချက်ကိုသူပြောတာဖြစ်တယ်ဆိုရင်သမဒတို့နိုင်ငံတော်တိုင်းနိုင်ငံတို့ကတော့ဒီစကလုံးတွေကအခွင့်အာဏာတင်ရင်တင်တယ်လို့သူတို့အခါကြီးရဲ့ကြီးရဲ့တုံ့ပြန်လာတွေမှာမိန်းကုန်းတွေမှာထည့်ပြီးတော့ပြောနေတာတွေတော့ရှိပါတယ်ဒါပေမဲ့အဲ့ဒါကိုလက်တွေ့အချင်းဘယ်လိုလုပ်ကြမလဲဆိုရက်အဓိကမြင်တာကတော့လုပ်ငန်းစဉ်လုံးနေတော့ပဲကျွန်တော်မြင်ပါတယ်။ဒါအဲ့ဒါကိုအဲ့ဒီအခြေခံမှုကိုလက်တွေ့အချင်းဘယ်လိုကောင်းနေဖော်မလဲ။ဒီနေ့နိုင်ငံတော်သမ္မတရဲ့လူမျိုးရေးနေ့ဒီတုံးလွှာမှာပါတဲ့အချက်တွေကတော့
ตัวอภิวัตตะตะหมอเป็นเนี่ยเลตเวอาภิอกองเนี่ยพองเนี่ยโกตัวได้อัจฉะโกตัวถอกป่ะล่ะพี่แต่ไอ้เราก็รู้ลงมั้ยเลยส่วนอัจฉะก็เป็นอีกอย่างยุติอยู่ตรงนี้มาเลยที่มาပြောเนี่ยสิดาก็တော့မြန်မာနိုင်ငံမှာလွတ်လပ်ရေးရရှိခဲ့တာနှစ်ပေါင်း80ကျော်ပြီဖြစ်ပေမဲ့လို့တိုင်းသားပြည်သူတွေဘက်ကလွတ်လပ်ရေးအပြေအဝမရရှိသေးဘူးဆိုပြီးခန်းစားနေရတာတွေပြည်နယ်နဲ့တိုင်းနယ်မှာဖွံ့ဖြိုးတိုးတက်
February 9 အနေနဲ့ပတ်သက်ပြီးအပြူကမရသေးတဲ့အချိန်မှာလွတ်လပ်ရေးရပါမယ်ငါတို့တကယ်တမ်းလွတ်လပ်ရေးရတာကိုမခံစားရသေးဘူးဆိုတဲ့အမြင်မျိုးဟိုပြည်သူတွေခံစားနေရတာပါအဓိကကတော့တိုင်းရင်းသားပြည်သူတွေကပို့ပြီးတော့ဒီကိစ္စကိုခံစားရပါတယ်တကယ်တမ်းကျွန်တော်တို့တိုင်းပြည်က leadership ကနေဒီနေ့ထိတပီတော်စနစ်နဲ့အုပ်ချုပ်ခဲ့တာဖြစ်တဲ့အတွက်ကြောင့်မို့လို့တိုက်ပြည်ရဲ့စီလုံးညီညီကိုတကယ်လူချင်းနဲ့ဆိုရင် Federal ဆိုရတဲ့အကူထူအောင်မှပဲဖြစ်နိုင်တယ်လို့ထင်ပါတယ
်။အမေရိကန်ပြည်ထောင်စုကပေးပို့တဲ့တော်လာထဲမှာတော့မြန်မာနိုင်ငံရဲ့ Democratic အပြောင်းလဲအမျိုးသားပြန်လဲတင်မြင်ရေးနဲ့စီးပွားရေးအသွင်ကူးပြောင်းရေးတွေမှာမြန်မာပြည်သူများနဲ့အတူအမေရိကန်ပြည်ထောင်စုအနေနဲ့လက်တွဲပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းနောက်မြန်မာပြည်သူတွေရဲ့ဂုဏ်သိက္ခာအခွင့်အရေးတွေကိုလေးစားတန်ဖိုးထားပြီးငြိမ်းချမ်းပြီးတော့ Democracy စနစ်ထွန်းကားလာစေရေးအစိုးရရက်ဖက်အဖွဲ့အစည်းတွေလူငယ်တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ့်အကြောင်းကိုလည်းဂရုပြုထားတာတွေ့ရပါတယ်ရှင်။ VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းကိုသွားမဲ့မြန်မာရွှေပြောင်းအလုံသမား19ဦးသေဆုံးခဲ့ရတဲ့ကရင်ပြည်နယ်မြဝတီကယင်တိုက်မှုသတင်းနောက်ဆုံးရအခြေအနေကိုတင်ပြခြင်းပါတယ်။ကရင်ပြည်နယ်မြဝတီခရိုင်နယ်ကအာရှလမ်းမကြီးပေါ်မှာရေမတော်တဆတိုက်ခိုက်ခံရတာကြောင့်သေဆုံးသူက19ဦးထိရှိသွားပြီဖြစ်ပါတယ်။အရေးပေါ်အခြေအနေကြုံရတဲ့လူနာတွေကိုထိုင်းနိုင်ငံဘက်ကစေဝါပြည့်စုံတဲ့ဆေးရုံတွေမှာကုသပေးပါလို့လည်းအလုံသမားရေးအဖွဲ့တွေကတိုက်တွန်းနေပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံတဲကိုနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့သွားကြမဲ့အလုသမားတွေစီးနှင်းလိုက်ပါလာတဲ့ကားဟာမြဝတီခရိုင်ကွန်းချံခွေးဆိုတဲ့နေရာမှာအိစီကားတစ်စီးကိုတိုက်ပြီး၆ချဲထိုးချသွားခဲ့တာပါအခုအခါမှာတော့တေဆုံးသူတွေထပ်တိုးနေပြီဖြစ်ကြောင်းအလုသမားကူညီရေးအဖွဲ့တစ်ခုဖြစ်တဲ့ AAC မဟာမိတ်အဖွဲ့ရဲ့တာဝန်ခံကိုရဲမင်းကပြောပါတယ
်၁၈ယောက်၁၉ယောက်ပဲပြောရမှာပေါ့နော်မိန်းကလေးတယောက်ထပ်ဆုံးနေမှာအားလုံးအားဆိုရင်၁၂ယောက်ဖြစ်သွားပြီဒီ Pro Box ပေါ်ကအလုသမားမဟုတ်ပင်တဲ့တာမန်လူတွေကကြာတော့9ယောက်pro box ပေါ်ပါပေါ့နော်အားလုံး19ယောက်ဆိုတော့ဒီအလုသမားတိစပ်12ယောက်ပေါ့အမဟုတ်လို့ဒီမှာ12ယောက်တည်ဆုံးလား pro box ပေါ်အားလုံး9ယောက်ပါတယ်မှာ pro box ကကလေးက2ယောက်လူကြီး9ယောက်အဲ့ဒီ pro box ကလည်းခိုင်းမှရှိနေတဲ့ဒီအလုသမား trade တွေကသူတို့ဟိုအိမ်ပြန်ကြတာပေါ့နော်မှာအိမ်ပြန်ကြတာဒီယောက်ျားကတော့ထိုင်းမှာလုံနေတယ်မိန်းမနဲ့ကလေးနဲ့ပြန်လာပါတယ်အဲ့ထဲမှာ
ဒဏ်ရာပြည့်တဲ့တဲ့သူတွေကိုတော့ဆေးဝါးပြည့်စုံတဲ့ထိုင်းနိုင်ငံဘက်ခြမ်းကဆေးရုံတွေကိုပို့တင်ကြောင်းကိုလည်းကိုရဲမြင့်ကတိုက်တွန်းပြောဆိုသွားပါတယ
်ပြောမယ်ဆိုရင်တော့ဒီမြဝတီဆေးဝါးကတော့သူ့အတိုင်းတာတော့ပဲသူ့ရဲ့ဆေးဝါးပစ္စည်းရှိတာလေတကယ်ရေးပေါ်လူနာတွေတကယ်လိုအပ်တယ်ဆိုရင်တော့ဟိုမိဆောက်လူမျိုးဘက်ကဒီထိုင်းဘက်ကဆေးရုံတွေလည်းသွားပို့တင်သွားကုသတင်ကုသရမှာလေအဲ့ဒါဆိုရင်သူတို့သေဆုံးထပ်တိုးစရာမလိုဘူးပေါ့နော်ကျွန်တော်ကအဲ့လိုမျိုးလေးတွေသုံးတတ်တယ်အခုဖန်အောင်ပို့တယ်တချို့ဖန်အောင်ပို့တယ်အခုဖန်အောင်ပို့တဲ့ထဲမှာတယောက်သုံးသွားတယ်နကောမှာယောဂတဲနေပါလေဒီမှာလမ်းကြောင်းကလည်းအရင်ကျန်းနေလေလမ်းကြီးကခုံပြန်ပြီးတော့တကယ်ရိုးရိုးတာမန်ကားတွေတောင်မှလူးလိမ့်နေရလေအဲ့လိုလမ်းကြမ်းကြမ်းနေပါလမ်းကြီးကပြင်စဲပြုတ်ပြင်စဲလမ်းနေအဲ့လိုလမ်းနေနဲ့ခေါ်သွားတယ်ဖန်အန်ထိဆိုတော့လမ်းမှာလည်းဒီလမ်းခီးဒါကြောင့်အများကြီးထိခိုက်မှုရှိတာပါအများကြီးဆိုဟိုဘက်ကတရားပေါ်ကနေဒီလိုမျိုးရေးပေါ်လူနာတွေအလုံသမားတွေလည်းဖြစ်တယ်ဒီလိုမျိုးဖြစ်ဆိုကြီးကိုကျွန်တော်အားလုံးဝိုင်းဝန်းပြီးတော့ဟိုဘက်ကသွားပြီးတော့ကုသပေးမယ်ဆိုရင်တော့ပိုကောင်းတာပေါ့နော်ထိုင်းဘက်ကံကိုပေါ့နော်
အခုရေမတော်တဆဖြစ်ပွားခဲ့တဲ့နေရာဟာအာရှလမ်းမကြီးပေါ်ကကွန်းချံကွန်းကွေ့နေရာဖြစ်ပြီးအရင်ကလည်းအဲ့ဒီနေရာမှာရေမတော်တဆတိုက်မှုတွေဖြစ်ပွားခဲ့ပါတယ်။ကြောက်သေးကြတိတ်မောက်သွားခဲ့တဲ့ကားကတော့အလင်းရောင်မိုးရင်လိုင်းကဖြစ်ပြီးရန်ကုန်ဘကိုမြောက်ရီခရီးစဉ်ပြေးဆွဲနေတာဖြစ်ပါတယ်ရှင်။
ထိုင်းခြေဆိုင် VOA သတင်းတော့မယ်ရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စနေညချမ်းအပတ်စဉ်ကဏ္ဍတွေကတို့အတန်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံတိုင်းရင်းသားဒေသကစိတ်ဝင်စားစရာအဖြစ်အပျက်တွေကို Frontieria မြန်မာကနေတင်ဆက်ပေးနေတဲ့တို့အတန်အစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်ဒေါအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါရခိုင်ပြည်နယ်မှာကြုံတွေ့နေရတဲ့အခက်အခဲမျိုးစုံကရိုဟင်ဂျာတွေကိုအခြားရဲ့ဒေသတွေမှာပုံမကောင်းမွန်တဲ့ဘဝကိုရှာဖွေနိုင်မှုတွန်းအားဖြစ်စေပါတယ်ဒါပေမဲ့လာဝကဥပဒေတွေအလိမ်ညာပွဲစားတွေနဲ့ထောင်ကျနိုင်တဲ့အန္တရာယ်တွေလည်းရှိနေပါတယ် ဒီတစ်ပတ်မှာတော့မိဖက်မီဒီယာဖြစ်တဲ့ Frontier မြန်မာအင်္ဂလိပ်မဂ္ဂဇင်းနဲ့ဒို့အတန်တို့ဟာမြန်မာနိုင်ငံရဲ့အပြင်ဘက်မှာပုံမှုကောင်းမွန်တဲ့ဘဝတွေကိုရဖို့အတွက်စွန့်စားထွက်ပြေးနေတဲ့ Rohingya တွေနဲ့တွေ့ဆုံမေးမြန်းထားပါတယ်ဒီဆောင်မကို Frontier မြန်မာမှသတင်းတော့ရဲမော်အိမ်သက်စုနဲ့ဘန်ဒူနန်တို့ကရေးသားထားပြီးအိမ်သက်စုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်ရင်ဂျာတယောက်ဖြစ်တဲ့ကုတူအောင်ဟာရခိုင်ပြည်နယ်ကနေထွက်ပြေးဖို့ကြိုးစားရင်းလွန်ခဲ့တဲ့နှစ်နှစ်ကျော်လောက်ကအဖမ်းခံခဲ့ရပါတယ်ဒါပေမဲ့အခုချိန်ထိတော့ထွက်ပြေးမယ်ဆိုတဲ့အိမ်မက်ကရှင်းသန့်နေသေးပါရခိုင်ပြည်နယ်မြောက်လေပိုင်းကြောက်တော်မြို့နယ်အလဲရွာမှာနေထိုင်တဲ့ကုတူအောင်ဟာသူ့ရွာမှာဘာလို့မှမရှိတဲ့အတွက်မလေးရှားသွားပြီးအလုပ်လုပ်ကဝင်ငွေရှာပြီးနေကျင်သူတူပါအဲ့ဒါကြောင့်မိဘတွေကိုမပြောပဲအိမ်ကနေတိတိဆိတ်ထွက်သွားပါတယ်။ပွဲစားတွေကူညီနဲ့မလေးရှားမှာလှုပ်တစ်ခုရဖို့ရည်ရွယ်ချက်နဲ့အိမ်ကနေထွက်သွားတဲ့နောက်သူ့အပါဝင်သူ့နဲ့စိတ်ကူးတူသူ6ယောက်တို့လမ်းတနေရာမှာဖမ်းခံလိုက်ရတဲ့အခါသူ့အိမ်မက်တွေပျက်စီးသွားပါတယ်။သူ့မှာနိုင်ငံသားဖြစ်ကြောင်းထောက်ထားဘာမှမရှိတဲ့အတွက်ကြောင့်1949မြန်မာနိုင်ငံအတွင်းနေထိုင်သူများဖပုံတင်ရေးဥပဒေအရထောင်နဲ့နှစ်ချခံလိုက်ရပါတယ်။ကျွန်
တော်ဒီကားနဲ့သွားနေရပါသွားခါနဲ့ဆုံးလို့
ကျွန်တော်ကားနဲ့သွားနေတော့အမျိုးနယ်မှာဖမ်းခံရတာပါစစ်စေးဂိတ်မှာဖမ်းခံရမယ်လို့မျှော်လင့်ခဲ့ဘူးဒါပေမဲ့ဒီလိုဖြစ်လို့လည်းစိတ်မပြတ်ပါဘူးမလေးရှားကိုထပ်သွားဖို့တော့လုံးမှာပါဒီတစ်ခါတော့အောင်မြင်မယ်လို့မျှော်လင့်ရတာပေါ့နော
်သူ့ကိုမြန်မာနိုင်ငံကထွက်နိုင်အောင်လုပ်ပေးမဲ့ပွဲစားကကျောက်တော်ကသူနဲ့တရွာတဲ့နေမွတ်စလင်တယောက်ဖြစ်ပါတယ်အဲ့ဒီပွဲစားဟာသူနဲ့အခြားလူ၅ယောက်ကိုရန်ကုန်ထိပို့ပေးပြီးအဲ့ဒီကနေတဆင့်မြဝတီထိုင်းနိုင်ငံကိုဖျက်ကမလေးရှားအထိရောက်အောင်လုပ်ပေးမယ်လို့ပြောကြောင်းကိုတူအောင်ကပြန်ပြောပါဗျ။အဲ့ဒီခရီးစဉ်တစ်ခုလုံးအတွက်သိန်း90ဝန်းကျင်ကုန်ကြမယ်လို့သူကဆိုပါဗျ။ရတနာပုံကျေးရွာအုပ်စုမှာကျေးရွာ6ရွာရှိပြီးအဲ့ဒီထဲမှာအလဲရွာလဲတရွာအပါဝင်ဖြစ်ပါဗျ။အဲ့ဒီရွာကလူငယ်အများပြားဟာမလေးရှားကိုထွက်သွားခဲ့ကြတယ်လို့ရတနာပုံကျေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးမွန်စွတ်ကပြောပါဗျ။
အော်ဒီလိုကကြီးကြီးမားမားဖြစ်လို့သူတို့ကတော့သူခေါ်ရကြတာမဟုတ်ရင်ဒီလိုကဘယ်လိုလုပ်ခေါ်ရသွားမှာ။ဘာဖြစ်လဲဒီကသူတို့ဒီကနေတော့တစ်ဆင့်တစ်ဆင့်သွားတာကိုပတ်စံဒီကနေကလေးကြီးကျောင်းသားဒီလူငယ်တွေသွားတာကသူတို့တစ်ဆင့်တပြားမပါကြမလို့ဘူးဆိုပြီးတော့တစ်ခါလေးခေါ်ယူသွားပြီးတော့တေဟိုဒီလိုအဝေးမှာသွားရင်ကျန်ကများတို့ကဒီမှာရောင်းလို့ရောက်တယ်ဟိုကမကွေးရောက်တယ်ဆိုပြီးတော့သူတို့ဒီအနေကြီးကပတ်စံတောင်းပြီးတော့သွားတာလေးကြီးလေး
2012မှာလူမျိုးရေးပဋိပက္ခတွေဖြစ်ပြီးရခိုင်ကနေရိုဟင်ဂျာအများအပြားထွက်သွားခဲ့ကြပါတယ်။2016အောက်တိုဘာလမှာ American Rohingya Salvation Army ASA အဖွဲ့ကရဲစခန်းတွေကိုတပြိုင်တည်းပထမအကြိမ်တိုက်ခိုက်ခဲ့ပြီးနောက်ရခိုင်ပြည်နယ်ကနေထွက်ခွာလိုသူတွေပုံများပြားလာပါတယ်။အဓိကအကြောင်းရင်းကတော့ရခိုင်မှာအလုပ်ကင်ရှားပါတဲ့အတွက်ကြောင့်ပါ။ပဋိပက္ခတွေလည်းဂျာညက်မှာကြောက်တာလည်းပါပါတယ်။ကျမ်းမာရေးဆောင်ရှောက်မှုတွေမရရှိတာကြောင့်လည်းပါပါတယ်။အမျိုးနယ်စစ်စေးရေးဂိတ်မှာဖမ်းဆီးခံရတဲ့ရိုဟင်ဂျာ6ဦးဟာ6ဖြူမျိုးနယ်အကျဉ်းထောင်မှာထောင်ဒဏ်ကျခံခဲ့ရပြီးလွတ်လာချိန်မှာတော့သူတို့ကိုနေရာပြန်ပို့ဖို့အစီအစဉ်ပေးမယ်။အဲ့ဒီမျိုးနယ်ကကြောက်တလုံး ITB စခန်းကိုပို့ခံရပါတယ်။မျိုးနယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့ခွင့်ပြုချက်မရပဲတရားဝင်ထွက်ခွာခွင့်မရှိတဲ့ရိုဟင်ဂျာအတိုင်းဝိုင်းတို့မှာအလုပ်လုပ်ကင်ခွင့်၊ကျန်းမာရေးစောင့်ရှောက်ခွင့်နဲ့ပညာသင်ကြားခွင့်များညှင်းပယ်ခံရပါတယ်။အစိုးရကအခြေခံဝန်ဆောင်မှုများမပေးနိုင်ပဲရိုဟင်ဂျာတွေကိုဘာကြောင့်နိုင်ငံကနေထွက်ခွာခွင့်မပေးလဲဆိုတာသူ့အနေဖြင့်နားမလည်ကြောင်းအဲ့ဒီ ITP စခန်းမှခေါင်းဆောင်တဦးဖြစ်သူဦးဖြူချေကပြောပါတယ်
။ခိုင်ဒီမှာမွေးရခိုင်ဒီမှာကြည်ဘိုးဘွားပြည်ဝင်ကရခိုင်ဒီမှာနေတဲ့လူတွေကိုဟိုရိုဟင်ဂျာလို့ပြောရရင်လည်းသူတို့ကရိုဟင်ဂျာလို့ဆိုတာမရှိဘူးသူတို့အစိုးရအမြင်နေတယ်။ဒီကမှလည်းရှိပါတယ်ဆိုတဲ့အကူအကတွေကိုကြားရင်လည်းမရှိဘူးလို့ပြောနေတယ်။ကိုယ်ဝန်တန်ဒီလိုပြောတယ်ခုဝင်တယ်ကလေးအလေးဟိုမနေ့တနေ့ကမှဝင်လာတဲ့ခုဝင်လည်းမဟုတ်ဘူးဟိုရခိုင်ဒီမှာမွေးရခိုင်ဒီမှာကြီးတဲ့လူမှခုဝင်ဘန်ဂလီဆိုတော့နည်းနည်းလေးတော့မကောင်းဘူးပေါ့လေအဲ့ဒါကြောင့်ဟိုဒီကတည်းကဘန်ဂလီလို့ပြောတယ်ဟိုရခိုင်ဒီမှာလည်းမထားချင်ဘူးဆိုရင်ရခိုင်ပြည်အတွက်လည်းဖမ်းတယ်ဆိုတော့အဲ့ဒါကြီးကတော့တော်တော်ကြီးဒီအစိုးရရဲ့ policy အနေနဲ့လေးဟာဖြစ်တယ်လေဟိုတစ်ခါတည်းဝင်ဝင်ပေါ့နော်အစိုးရလုပ်တဲ့ policy ကလည်းကြာလာပြီနှစ်30လောက်ပြည်နေပြီ
ပွဲစားတွေကိုအကူပြီးရခိုင်မှထွက်ခွာဖို့ကြိုးစားနေတဲ့ရိုဟင်ဂျာတွေရဲ့ပြဿနာမှာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာန၏တာဝန်သာဖြစ်တယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးရဲတပ်ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ရဲမှူးကြီးမျိုးသူဆိုးကပြောပါတယ်။ဒါကလူကုန်ကူးတာမဟုတ်ပါဘူး။လူတွေကိုတရားမဝင်ခိုးသွင်းခိုးထုတ်လုပ်တာပါလို့သူကဆိုပါတယ်။ လူတွေကိုတရားမဝင်ခိုးသွင်းခိုးတော့လောက်တာဟာသူတို့ရဲ့အပြည့်အဝသိရှိသဘောတူမှုနဲ့အတူတရားမဝင်ခီးသွားလာမှုကိုစီစဉ်ပေးခြင်းဖြစ်တယ်လို့သူကပြောပြပါတယ်။တရားမဝင်လူမှောင်ခိုးကူးခြင်းဟာမှောင်ခိုးကူးခံရသူတွေကိုအကြက်ကင်ခြင်းသူတို့သွားမဲ့နေရာတွေဒါမှမဟုတ်သူတို့ကြုံတွေ့ရမဲ့အခြေအနေတွေနဲ့ပတ်သက်ပြီးလိန်ညာခြင်းတို့ပါဝင်ပါတယ်။ရခိုင်ကနေထွက်ခွာဖို့ကြိုးစားသူတွေထဲမှာပွဲစားတွေရဲ့လိန်ညာမှုကိုခံရသူတွေလည်းရှိပါတယ်။အဲ့ဒီလိုလိန်ညာခံရသူတွေမှာကျောက်တော်မြို့နယ်ဈေးရွာရဲနေထိုင်သူအသက်21နှစ်အရွယ်အလီဟူစိန်လည်းပါဝင်ပါတယ်။သူနဲ့အတူမိတ်ဆွေ2ဦးဟာအမ်မြို့နယ်အနီးကတောထဲမှာဆွန့်ပစ်ခံခဲ့ရပါတယ်။သူတို့ရဲ့ခရီးအတွက်စီစဉ်ပေးတဲ့ပွဲစား2ဦးကသူတို့ရဲ့မော်တော်ဆိုင်ကယ်တစ်စီးနဲ့ငွေကျပ်2သိန်းကိုပွဲကယူခဲ့ပါတယ်
။ကျွန်တော်တနေ့တည်းကကျွန်တော်ကမှအခက်တယ်။တောထဲကတွေ့လာပြီးတော့
ကျွန်တော်တို့တနေ့နဲ့တည်းကအိတ်ခဲ့တယ်။တော်ထဲကအိမ်ပြန်ဖို့လမ်းလျှောက်ထွက်လာတော့လာဝကတယောက်ကတွေ့တယ်။ဘေယောကလည်းလို့မေးတယ်။ကျွန်တော်တို့စကားထစ်တယ်။ဇန်နေနှစ်ယောက်ကပမာလို့မပြောတတ်ဘူး။သူကကျွန်တော်တို့စကားကိုနားမလည်ဘူး။အဲ့ဒါကြောင့်ဖမ်းသွားတယ်
။အလီတို့မှမြေသူမြေဝါဖြစ်ကြအောင်အထောက်ထားမပြနိုင်တာကြောင့်သူတို့ကိုမြို့နယ်ရဲစခန်းမှာတလားနဲ့ခုနှစ်ရက်ထိန်းသိမ်းခဲ့ပါတယ်။အဲ့ဒီနောက်တရားရုံးမှာအမှုရင်ဆိုင်ရကကျောက်ဖြူမြို့နယ်အကျဉ်းထောင်မှာထောင်လန်းနဲ့ချမှတ်ခံရတယ်လို့အလီကပြောပါတယ်။ဒါပေမဲ့လည်းသူတို့စီကစိုက်ကဲနဲ့ငွေတွေယူသွားတဲ့ပွဲစား2ဦးကတော့အဖမ်းမခံခဲ့ရဘူးလို့သူကဆိုပါတယ်။အလီနဲ့အတူဖမ်းဆီးခံရသူ2ဦးမှာအသက်16နှစ်အရွယ်ရှိရွှေမောင်ခေါ်ဟာဘတ်အာမတ်ဖြစ်ပါတယ်။သူကရခိုင်မှာချင်းရခိုင်ဗမာနဲ့မွတ်စလင်ပွဲစားတွေရှိပြီးတချို့ကိုကြောက်ဖြူအချင်းထောင်မှာထောင်လန်းချခံရတော့ကမြင်တွေ့ဘူးတယ်လို့ဆိုပါတယ်။IDP စခန်းကိုပတ်စင်လူသစ်တွေရောက်ရှိလာပြီးသူတို့တွေကထွက်ပြေးဖို့ကြိုးစားရင်းလမ်းမှာဖမ်းဆီးခံရသူများဖြစ်တယ်လို့ဥဖြူချေကဆိုပါတယ်ဖမ်းဆီးခံရပြီးမှပြန်လွတ်လာသူတွေထဲမှာတဦးကတော့ရှဖီခန်းဆိုသူဖြစ်ပြီးသူကရွှေစာကြေးရွာမှာနေထိုင်သူဖြစ်က1949မြန်မာနိုင်ငံတွင်နေထိုင်သူများမှတ်ပုံတင်အဥပဒေအရထောင်ဒဏ်5နှစ်ကြာခံခဲ့ပါတယ်ပါကြောင့်လဲဆိုတော့သူ့မှာမိသူမိဝါဖြစ်ကြောင်းအထောက်အထားမရှိတဲ့အပြင်နိုင်ငံသားမှတ်ပုံတင်ကမရှိလို့ဖြစ်ပါတယ်။ထောင်ထဲမှာပွဲစားတွေကိုလည်းမြင်တွေ့ခဲ့ပြီးသူတို့မှာမိသည့်ဆွဲချက်နဲ့ရင်ဆိုင်ခဲ့ရလဲဆိုတာကိုတော့မသိရှိဘူးလို့ရှဖီကပြောပါတယ
်။တချို့ပွဲစားတွေကတော့တနေ့ကျတော့ကျွန်တော်မျက်စိနဲ့ကိုယ်တိုင်တွေ့လေတွေ့ရကျွန်တော်ငယ်ချင်းတယောက်ဖြစ်ဘူး။ပွဲစားတနေ့တချို့ကျတော့တနေ့အဲ့လိုမျို
း။ဒါပေမဲ့လည်းဖမ်းမိထားတဲ့ရိုဟင်ဂျာတွေရဲ့နောက်ွယ်ကပွဲစားအများစုကတော့လွမြောက်နေသေးဖြစ်ပါတယ်။တူအောင်လိုရိုဟင်ဂျာအချို့ကတော့ပုံမကောင်းမွန်တဲ့ဘဝတစ်ခုကိုရှာဖွေဖို့အတွက်မြန်မာနိုင်ငံမှာထွက်ပြေးဖို့ကြိုးပမ်းခြင်းကိုဘယ်တော့အခါမှလက်လျှော့မှာမဟုတ်ပါဘူး။ဒါပေမဲ့လည်းရွှေမောင်တို့လိုသူတွေကတော့မျောလင်းချက်ကိုလက်လျှော့လိုက်ပြီးဖြစ်ပါတယ်။ခြားစားတဲ့ရဲတွေ၊လိန်ညာတဲ့ပွဲစားတွေတွေ့ပြီးထောင်ဒဏ်ချမှတ်ခံရပြီးနောက်မလေးရှားကိုသွားဖို့နောက်ထပ်ကြိုးပမ်းဖို့ရည်ရွယ်ချက်မရှိတော့ဘူးလို့ရွှေမောင်ကဆိုပါတယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာအင်္ဂလိပ်မဂ္ဂဇင်းမှာသတင်းတောက်ရဲမော်အိမ်သက်စုဘန်ဒူနန်ဇာနီနဲ့ဂျရက်တောင်နင်းတို့ဖြစ်ပါတယ်။အပတ်စဉ်ကြာသပတေးနေ့တိုင်းတင်ဆက်ပေးနေတဲ့ဒိုအတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
ဒါကတော့ဒို့အတန်အစီအစဉ်ဖြစ်ပါတယ်ရှင်မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ရီဝက်မှာတော့2019ခုနှစ်အတွင်းလွှတ်တော်ဗားဒီများဆွမ်းဆောင်နိုင်ခဲ့ပါသလဲဆိုတဲ့ဆောင်ရွက်ချက်တွေကိုဆွေးနွေးကြမယ်စနေညဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းကိုဆက်လက်ထုတ်လင်းပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်ရ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်ရရှင်များရှင်2020ခုနှစ်ဇန်နဝါရီလ4ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လှိုင်းဒိုမီတာ19 kHz 1953ည၊လှိုင်းဒိုမီတာ25 kHz 11803ည၊လှိုင်းဒိုမီတာ32 kHz 9335နဲ့လှိုင်းလက်မီတာ190 kHz 1905တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တော်တာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရီလိုက်ဆွေးနွေးခန်းတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်။စနေညဓာတ်ရီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့လွတ်တော်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါ2020နှစ်တစ်ထဲမှာမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာမို့လွတ်တော်ကိုယ်စားလှယ်တွေကိုလူလူကနောက်တစ်ချိန်ရွေးချယ်ကြအောင်ပါပါဥရေပြူရေးမှာအခရာကျတဲ့လွတ်တော်ကိုယ်စားလှယ်အနေနဲ့ပြီးခဲ့တဲ့2019မှာဘာတွေဆန်းဆောင်နိုင်ခဲ့ကြပါသလဲဘလို့ခက်ခဲတွေစင်ခုံမှုတွေကြုံခဲ့ရပါသလဲဒီနှစ်2020ပြည့်နှစ်တစ်မှာရောလွတ်တော်ကနေဘာတွေမျှော်လင့်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ပင်နိုင်ဆွေးနွေးဖို့ပုဂ္ဂိုလ်နှုတ်ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်တူကတော့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တူမေဖြစ်ပါတယ်နောက်တူကတော့လူခွန်ရေးလှူရှာမှုအဖွဲ့တစ်ခုဖြစ်တဲ့ညီမရင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းမှာဦးအောင်မျိုးမင်းရဆိုရင်ဒီမြန်မာလူမှုခြေပြုအဖွဲ့စည်းကိုယ်စားလှယ်တယောက်ဖြစ်နေဒီလွတ်တော်မှာမကြာခဏကိုယ်စားလှယ်နဲ့တွေ့ဆုံဆွေးနွေးတဲ့ပုဂ္ဂိုလ်တူလည်းဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီပုဂ္ဂိုလ်နှုတ်ရဲ့အရင်ဆုံးသုံးသက်ချက်တွေကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးဒေါက်တူမေဆွေးနွေးပေးပါလားခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့နှစ်အတွင်းကိုပြန်သုံးသက်ကြည့်မယ်ဆိုရင်ပေါ့လေတိုင်းပြည်မှာအရေးကြီးတဲ့ကိစ္စမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်ဒီအများပြည်သူနဲ့ဆိုင်တဲ့ကိစ္စမျိုးတွေမှာဖြစ်ဖြစ်လွှတ်တော်ကဘလောက်ထိဆွေးနွေးပြီးကင်တွယ်ပြစ်ခဲ့တာတွေရှိတယ်လို့များပြောနိုင်မလဲခင်ဗျာ
ကျွန်တော်တို့နေပြီးတော့ဒီလွတ်တော်ဆိုလို့ရှိရင်တော့လွတ်တော်နှစ်ရက်ဒီလွတ်တော်နဲ့မြို့သားလွတ်တော်ပူးပေါင်းထားတဲ့ပြည်တော်စုမှာဆိုလို့ရှိရင်ပြီးခဲ့တဲ့တစ်နှစ်တာမှာကျွန်တော်တို့လေးလာကြည့်တဲ့လောက်ဖွဲ့စည်းပုံကိုစပြီးတော့ဆွေးနွေးခဲ့ကြပါတယ်ဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့နေပြီးတော့လွတ်တော်မှာဆွေးနွေးချက်များသည်ဒီပြည်သူများရဲ့အမြင်ကြလို့ရှိရင်တိုင်းသားတစ်ခုအထိကျင့်သုံးမှုရဖို့ခက်ခဲလိမ့်မယ်လို့ယူဆပါတယ်အဲကျမတို့လွတ်တော်ကိုယ်စားလှယ်များအနေနဲ့ကတော့ဒီအရေးကြီးဆိုတင်လာတဲ့အပေါ်မှာအတတ်နဲ့ဆုံးဆွေးနွေးခဲ့ကြပါတယ်တကယ်တမ်းကြလို့ရှိရင်ပြည်ပြင်ပြောင်းလဲရေးဆောင်ရွက်တဲ့ခါမှာဒီထက်မကနေပြီးတော့ဥဆောင်ပါတီဒီထက်မကဒီ2019ထက်မကရှိလွတ်တော်စကားတွေကနေပြီးတော့ဖွဲ့စည်းပုံကိုပြင်ဆင်တင်ပါတယ်ဒါကြောင့်မလို့နေပြီးတော့မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးမှာအဓိကကျတဲ့နေပြီးတော့ဖွဲ့စည်းပုံပြည်ပြင်ပြောင်းလဲရေးအဓိကဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ကျမတို့တိုင်းရင်းသားများရဲ့ကိုစားပြုမှုနဲ့ဆောင်ရွက်ချက်တွေကိုကြည့်လိုက်လို့ရှိရင်တော့ကျင့်တဲ့လောက်စီရတော့မရှိပါဘူး။ဒါပေမဲ့ကျမတို့ကတော့ပြုပြင်ပြောင်းလဲဆောင်ရွက်တဲ့ခါမှာလက်ရှိအချိန်ကိုအကောင်းဆုံးအသုံးချပြီးတော့ဒါကိုနေပြီးတော့အတက်နိုင်ဆုံးနေပြီးတော့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ထောက်ခံဆွေးနွေးခဲ့ကြပါတယ်။ဒီဖွဲ့စည်းပုံကိုပြင်ဆင်ဖို့နေပြီးတော့ပြည်တော်စုလွတ်တော်မှာတင်တဲ့ခါအမှန်တကယ်ဆိုလို့ရှိရင်3နှစ်တာကာလနောက်ကျပြီးတော့မှတင်ရတဲ့ကြောင့်မလို့ကျမတို့အနေနဲ့ဒါအတော့ကိုအမလို့အမရဖြစ်ပြီးတော့မှနေပြီးတော့ပြည်သူအတွက်ဒိုင်းရိုက်အကျိုးရှိမဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာနေပြီးတော့နောက်ကျသွားတဲ့အတွက်ကြောင့်မလို့ကျမတို့ဒီပြည်တော်စုတစ်ခုလုံးကိုလေ့လာကြည့်မယ်ဆိုလို့ရှိရင်ဒီ2019ခုနှစ်မှာအခြေခံဥပဒေပြင်ဆင်ရေးကိုဟိုအိနိုက်အားနဲ့ဆွေးနွေးခဲ့တာတွေ့ပါမယ်ဒါပေမဲ့ပြည်သူတွေကျင့်တဲ့လောက်အောင်နောက်တစ်ခုကနေပြီးတော့ကျမတို့တွေလွတ်တော်ကိုယ်စားလှယ်တွေကိုနိုင်ကိုကဒါကိုအားရဝန်တာဆောင်ရွက်ခဲ့ကြပါမယ်တကယ်တမ်းတွေ့ခဲ့တာကြလို့ရှိရင်တော့တကယ်ဒီအနိုင်ရပါတီများရဲ့တက်မတော်ကိုယ်စားလှယ်များအထူးသဖြင့်နောက်တစ်ခုကနေပြီးတော့ဒီတက်ခံဖွံ့ဖြိုးရေးပါတီမှကိုယ်စားလှယ်များ အပြာဆိုင်နေပြီးတော့အိမ်အားပြခဲ့တာကိုတွေ့ရတဲ့အပေါ်မှာကျွန်တော်တို့တိုင်းရင်းသားတွေစိတ်ပျက်စရာတွေနေပြီးတော့ရှိခဲ့တဲ့နှစ်လို့ပြောလို့ရပါမယ်။ဒါပေမဲ့တိုင်းတော်တစ်ခုအထိနေပြီးတော့ကျွန်တော်တို့ဂျင်းနဲ့တလောက်လို့မေးလို့ရှိရင်တော့ဂျင်းနဲ့ဘုအင်မတန်ခက်ခဲတဲ့အခြေအနေဖြစ်ပါတယ်ရှင်
။ဟုတ်ကဲ့။တစ်ခုရှိတာဒီဖွဲ့စည်းပုံပြင်ရေးပေါ်တော့နောက်ပြီးတော့ဒါနဲ့ဆက်ဆက်နေတဲ့ငင်းငင်းကိစ္စတွေနောက်ဒီစစ်ပွဲတွေနဲ့စစ်ရှောင်းတွေနဲ့ဟိုဆက်နွယ်နေတဲ့မြေယာပြဿနာလို့ပေါ့လေ။တခြားဒီအများပြည်သူနဲ့ပတ်သက်တဲ့ကိစ္စတွေမှာရောဟိုဂျင်းနဲ့လောက်လွတ်တော်ဟာဟိုလုတ်ခဲ့တာတွေရှိရလို့ပြောနိုင်သလားခင်ဗျာ။
အတိအကျပြောခဲ့ပြောရလို့ရှိရင်တော့ပြည်သူကိုဓာတ်ရက်အကျိုးဖြစ်ခဲ့တဲ့အဲလွတ်တော်ကဆောင်ရွက်ချက်တွေကကျေနှက်လောက်ပြမရှိဘူးလို့ပဲကျွန်တော်တို့ဖြေနိုင်ပါမယ်ရှင်။ဘာလို့ဆို2019ခုနှစ်မှာနေပြီးတော့ငြင်းငြင်းရေးတဲ့ဆောင်ရွက်ချက်တွေဟိုတိုင်းရင်းသားများနဲ့ညှိနှိုင်းဆောင်ရွက်မှုတွေကအတော့ကိုအားနည်းခဲ့တဲ့အခြေအနေကိုကျွန်တော်တို့တွေ့ရပါတယ်ရှင်။
โอเคကျေးဇူးပါဆိုတော့ဥအောင်မျိုးမင်းရဲ့သဘောထားခင်ဗျကျွန်တော်တို့ပြီးခဲ့တဲ့နှစ်အတွင်းမှာပြန်သုံးသပ်ကြည့်မယ်ဆိုရင်ပေါ့လေဒီတိုင်းပြည်အတွက်တကယ်ရေးကြီးတဲ့ကိစ္စဖြစ်ဖြစ်စစပြောခဲ့တယ်လို့ပေါ့လေအများပြည်သူနဲ့သက်ဆိုင်တဲ့ဥပဒေပြည်ရေးကိစ္စမျိုးတွေမှာဖြစ်ဖြစ်ကျင်းနဲ့လောက်เสียဟိုဘာတွေများလုံနိုင်ခဲ့တယ်လို့ဟိုလွတ်တော်အနေနဲ့ဟိုလုတ်ခဲ့တာတွေရှိရလို့ဥအောင်မျိုးမင်းအနေနဲ့သုံးသပ်လို့ရမှာခင်ဗျ
okay ပြီးခဲ့တဲ့တတံပေါ့နော်အခုလက်ရှိကျွန်တော်တို့ဖြစ်နေဒီ၄နှစ်ကာလတတံပြန်ကြည့်ရခါမှာခုနဒေါက်ထူမီပြောသလိုပဲဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးအပိုင်းကိုဥတည်ပြီးတော့လှုပ်ဆောင်တဲ့အပိုင်းဒါလေးကတော့ကျွန်တော်ထူးခြားချက်တစ်ခုဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့အခုချိန်အထိဆက်လက်ပြီးတော့လုပ်နေရုံနဲ့အငင်းပွားနေရုံနဲ့အချိန်နဲ့မှပဲကျွန်တော်တို့ဒါနဲ့ပတ်သက်လို့ပြည်သူလူထုကလိုချင်သောခရီးပေးထားတဲ့အတိုင်းရောက်ရှိအောင်ပွားလာနိုင်တဲ့အဆင့်ထိတော့ကျွန်တော်မရောက်သေးပါဘူးနောက်ဆက်တစ်ခုကတော့ကျွန်တော်တို့လွှတ်တော်ရဲ့တာဝန်ဖြစ်တဲ့ဥပဒေကြီးချင်းဆိုတဲ့အပိုင်းနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်လေ့လာထားမှပြောမှာဆို2016 2019 2018 2019 လေးနှစ်တာအတွင်းမှာဒီပြည်ထောင်စုလွှတ်တော်အတွင်းဒီဥပဒေပေါင်းကျွန်တော် 128 ခုမြောက်ဘူးပြင်ဆင်တာတွေပြောင်းလဲတာတွေနောက်အစ်စ်ဖွဲ့စည်းတာတွေလုံဆောင်နိုင်နေဆိုရင်အချက်ကလေးကျွန်တော်တွေ့ရပါတယ်အဲ့ဒီနေရာမှာကျွန်တော်တွေ့ရခါမှာဒီလေးနှစ်ကာလအတွင်းမှာဥပဒေအစ်စ်ဆိုတာကိုကြာထပ်နိုင်မှုကတော့အားနည်းတာကျွန်တော်တွေ့ရတယ်ဥပမာယူကရိန်းနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့နိုင်ငံသားများရဲ့ပုဂ္ဂိုလ်လွတ်လပ်ရေးနဲ့ပုဂ္ဂိုလ်လုံခြုံရေးနိုင်လွတ်လုံလို့ဒုဗောက်ခေါ်တဲ့ဥပဒေတစ်ခုကျွန်တော်တွေ့ရမယ်။ဒါကမူတိုင်ခွင့်နဲ့ပတ်သက်ပြီးတော့လုံဆောင်တဲ့ဥပဒေကျွန်တော်တို့ဒါကိုအသိရေးဆွဲနိုင်တာတွေ့ရတယ်။နောက်ကကလေးသူငယ်ခွင့်ရေးဆိုင်ရာဥပဒေနဲ့ပတ်သက်တာနောက်ကမြေယာသိမ်းဆည်းခြင်းပြည်လည်နေရာချထားခြင်းပြည်လည်ထူထောင်ခြင်းဆိုင်ရာဥပဒေဒါနဲ့ပတ်သက်ပြီးတော့ဒီအဓိကထားပြီးတော့တွေ့ရတယ်။ကျန်တဲ့ဟာတွေကတော့ကျွန်တော်တို့ဒီပြောင်းလဲတဲ့ကိစ္စကိုပဲအဓိကထားပါတယ်။ဥပမာရက်ကြီးဥပဒေပြင်တဲ့ဟာအဂရိလိုက်စားမှုတိုက်ချိန်ဥပဒေကိုကျွန်တော်တို့ရေးချိန်ပြီးပြင်နေဟာကျွန်တော်ဥပဒေထောက်ကူပြုမှုဆိုင်ရာဥပဒေကိုလည်းနှစ်ချိန်သုံးချိန်ပြင်တဲ့ဟာမျိုးပဲကျွန်တော်တွေ့နေရတယ်။အဲတော့ဥပဒေပြုမှုအပိုင်းမှာတကယ်ပြည်သူတွေလိုလားအပ်တဲ့တကယ်ကိုအခွင့်အရေးကိုကာကွယ်ပေးနိုင်တဲ့ဥပဒေသစ်တွေစက်ပေါ်လာတာအားနည်းတယ်။စီးပီးသားဥပဒေတွေကိုကျွန်တော်တို့ဟိုအပိုင်းနိုင်ပိုင်းလိုက်ပဲလို့ဒီလိုပဲဖြစ်ဖြစ်ကြောင်းလဲမှုကြီးအခုဖြစ်ဖြစ်ကျွန်တော်တို့တွေ့ရမှာဆိုလို့ရှိရင်ဒီရာဇဝတ်ကြီးပုံမှန်မှာဆိုလို့ရှိရင်ပြင်းပြင်းနဲ့အရာမျိုးမပြင်းနဲ့ဟိုခစ်မီအောင်နည်းနည်းလေးဖြစ်ဖြစ်လိုက်တဲ့ဟာချောင်းတန်းငွေနဲ့တိုးပြလိုက်တဲ့ဟာဒါကဒီအသက်ရွယ်စနစ်တွေအောက်ရှိတဲ့မိန်းကလေးတွေကိုမတိန်းဒီလိမ်မဲဆိုင်ရာစော်ကားမယ်ဆိုလို့ရှိရင်ဒီချောင်းတန်းနှိမ့်နေစရာနေချောင်းတန်းသက်ချင်းချနိုင်နေဆိုရဲပြင်းမှုပြစ်တယ်အောင်ပြင်ဆင်တဲ့အပိုင်းတွေပဲအဓိကထားပြီးတွေ့ပါတယ်နောက်တစ်ခုကျွန်တော်တို့ပြန်ပြောတဲ့အခါမှာတော့မေးခွန်းပြတဲ့အခါမှာတော့အကျဉ်းသက်တမ်းနဲ့သာလို့ရှိရင်လည်းလေအစင်းမြင့်လာတာတွေ့ပါတယ်။ပြည်တော်စုလွတ်တော်မြို့သားလွတ်တော်ပြည်သူလွတ်တော်အစ်စ်နဲ့ကိုက်ညီသော policy များတရားဒီလိုမျိုးတနေငယ်လုံးနဲ့သက်ဆိုင်တဲ့ရင်းချမ်းရေးကိစ္စမျိုးတွေဒါမျိုးမျိုးကိုမိတဲ့ဟာတွေကပုံများလာတယ်။အရင်တော့ကလို့ကိုမျိုးနယ်မှာပြည်နယ်နဲ့တိုင်းလွတ်တော်ဒေသကြီးလွတ်တော်တွေမှာမိတဲ့မျိုးကိုနေတက်လာမျိုးမဟုတ်ဘဲနဲ့နိုင်ငံတစ်ခုလုံးကိုစားပြုတဲ့မျိုးကို policy ပိုင်းမျိုးကိုနေဖြစ်လာဒီတစ်ခုကတော့ဒီမျိုးကိုမင်းမှုပိုင်းမှာတော့တိုးတက်လာလို့ပြောလို့ရပါတယ်ခင်ဗျာ။
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲကိုပဲအခုကျွန်တော်တို့ဟိုတိုက်ရိုက်ဒီ Facebook ကနေပြီးမှတ်ချက်ပေးနေတာတချို့လဲဟိုစိတ်ဝင်စားစရာကောင်းတာတချို့ကိုကျွန်တော်ဒီနေ့မှာဟိုပုံဖော်ပြချင်ပါတယ်တူကတော့ Psycho ဆိုတဲ့အကောင့်ပါရှင်မှာသူကတော့ပြည်သူလူထုအမတ်တွေအများစုဟာတဲ့အစိုးရဌာနဆိုင်ရာတွေကိုပို့ပြီးကြောက်နေသလားလို့မြင်မိပါတယ်တဲ့နောက်ပြီးတော့သူကလူထုအမတ်တွေရဲ့အရေးသွေးအားနည်းတယ်လို့မြင်မိပါတယ်တဲ့ပြည်နယ်တွေရဲ့လိုအပ်ချက်ကိုတာဝန်အပြည့်အဝမယူနိုင်ကြပါဘူးဆိုပြီးတော့လဲသူကရေးပါတယ်ဆိုတော့ဒီနေရာမှာဟိုဒေါက်တာမေကိုပြန်မေးချင်တာကတော့ပေါ့လေအခုလို့လွတ်တော်ထဲမှာဥပဒေပြည်ရေးပဲဖြစ်ဖြစ်ဟိုတခြားဘိုင်းတွေမှာဖြစ်ဖြစ်ဒီလိုအားနည်းချက်တွေရှိတာတွေကဘာဖြစ်လို့လဲဒီလိုပေါ့လေဟိုပြင်ဖို့စင်ဖို့ကိစ္စတွေမှာအတိုက်ခံနေနဲ့ဟိုအခက်ခဲတွေရှိလို့လားဒါမှမဟုတ်ဟိုလုတ်တဲ့ဒီလွတ်တော်ကိုယ်စားရေးရဲ့အရေးသွေးအားနည်းလာလားဒါမှမဟုတ်နိုင်ငံရေးစံတာအားနည်းနေလို့လားဘာကြောင့်အဓိကဟိုဒီလိုမျိုးဥပဒေပြည်ရေးဘိုင်းတွေမှာဟိုအားနည်းချက်တွေရှိနေရတာလဲ
ကျွန်တော်တို့မြို့သားလွတ်တော်ဒီအချိန်မှာမြို့သားလွတ်တော်ကိုနေပြီးတော့ကျွန်မတေချာလေ့လာတုံးတက်ပြီးတော့ဆွေးနွေးကြပါတယ်ရှင်။အဲကျွန်တော်တို့မြို့သားလွတ်တော်မှာကြာလို့ရှင်တော့ဒီအစိုးရမိကုန်းတွေပြင်ဆင်တဲ့အခါမှာနေပြီးတော့ပြည်သူတွေအနေနဲ့တိုင်းတာတစ်ခုထိဟိုကျင်းတဲ့ဖို့ရဖို့တော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်အနေနဲ့တော့ကျွန်တော်တို့တဲ့ဦးတယောက်ချင်းကြိုးစားကြပါတယ်။အဲဟိုဒ နဲ့ဆိုင်နေတာကလွတ်တော် support တွေအင်မတန်မှအားနေတဲ့အခြေအနေနဲ့လေးသက်ဆိုင်ပါတယ်ရှင်။ကျွန်တော်တို့နေပြီးတော့ဒီပြည်ပြောင်းလေးရဆောင်ရွက်မယ်ဆိုလို့ရှိရင်လွတ်တော်ကိုယ်စားလှယ်များယုံနောက်တစ်ခုကနေပြီးတော့လွတ်တော်ကိုယ်စားလှယ်များရဲ့ဒီတင်ပြချက်တွေဟာနေပြီးတော့ကျွန်တော်တို့ပြည်သူတစ်ခုလုံးအတွက်အကျိုးဖြစ်ထွန်းဆိုင်တဲ့အရာတွေကျွန်တော်တို့ဦးစားပေးပါတယ်။ဒါပေမဲ့ကျွန်မနေပြီးတော့ဒီ limit တာအတော်တွင်ကျွန်မကိုယ်ကိုယ်တိုင်ဖြတ်တန်းရတဲ့လောက်တော့နေပြီးတော့လွတ်တော်ဆိုင်ရာဥပဒေ new ဥပဒေအနေချက်တွေတချို့ကိုတွေ့ရပါတယ်။ဒါကိုကျွန်မတို့ပြင်ဆင်တင့်ပါတယ်လို့ကျွန်မအနေနဲ့ယူဆတယ်။ပြင်ဆင်ဖို့လေကျွန်မတို့ကြိုးပမ်းကြရမှာပါ။အဲ့ဒါလေးကဘာလဲဆိုလို့ရှိရင်ဥပမာအားဖြင့်အစိုးတစ်ခုကိုတင်တော့မယ်ဆိုလို့ရှိရင်ဒီအစိုးဒီမတိုင်ခင်အစိုးမတိုင်ခင်မှာနေပြီးတော့လွှတ်ထားမယ်ဆိုတဲ့ပုံမှန်တွေရှိပါတယ်။ဒါကြောင့်လို့ရှိရင်အမှန်တကယ်ပြည်သူလိုအပ်ချက်ကိုလွတ်တော်ကိုယ်စားလှယ်ကမေးခွန်းပေးတယ်အဆိုတင်တဲ့အခါမှာလှုပ်ဝက်စရာမလိုဘူးလို့ကျမအနေနဲ့ယူဆပါတယ်။တခြားနိုင်ငံတွေကိုလည်းကျမတို့လေ့လာမှဖြစ်ပါတယ်။ပြည်သူလိုအပ်ချက်ကိုဆွေးနွေးတယ်အထူးသဖြင့်နေပြီးတော့အရေးကြီးအဆိုများတယ်ဆိုလို့ရှိရင်ကျမတို့အမြဲတမ်းမြို့သားလွတ်တော်မှာပယ်ချခံရပါတယ်။အခုတက်ထိနေပြီးတော့ရိုးရိုးအဆိုပြောင်းထားတဲ့အဆိုတွေများတောင်မှနေပြီးတော့လွတ်တော်ဥက္ကဋ္ဌရဲ့အဆုံးဖြတ်တည်နေပြီးတော့အဓိကဖြစ်နေတဲ့အတွက်ကြောင့်မလို့ကျမတို့ဒီအဆိုကိစ္စတွေကိုတင်တဲ့အခါမှာပြည်သူတွေအတွက်လက်တလုံးဖြစ်တဲ့ကိစ္စတွေကိုတင်တဲ့အခါမှာအတော့ကိုကျမတို့ရဲ့အဟန္တာရှိပါတယ်။တတခုကနေပြီးတော့ဒီအရေးကြီးဆိုပဲဖြစ်ဖြစ်ရိုးရိုးအဆိုပဲဖြစ်ဖြစ်အဆိုမဆွေးနွေးခင်မှာနှုတ်ဝက်ထားမယ်ဆိုတဲ့အရာဒီဒါလွတ်တော်ဆိုင်ရာဥပဒေ new ဥပဒေကို၌ကိုကအားနည်းချက်ဖြစ်နေပါတယ်။ဒီပုံမှကြောင့်နေပြီးတော့လွတ်တော်ကိုယ်စားလှယ်မှာအခွင့်အရေးတွေဆုံးရှုံးနေပါတယ်။ဘာခွင့်ရလဲဆိုလို့ရှိရင်ပြည်သူများရဲ့လိုအပ်ချက်တွေကိုလွတ်တော်မှာတင်ထားတယ်ဆွေးနွေးရမယ့်အချိန်ခါမှာပြည်သူကိုကျွန်တော်တို့ advocacy လုပ်ခွင့်ကျွန်တော်တို့မရှိပါဘူး။လွတ်တော်မှာဘာကြောင့်နေပြီးတော့ဒီပြည်သူများရဲ့လိုအပ်ချက်တွေကိုအရေးကြီးဆိုရိုးရိုးဆိုတင်တဲ့ခါမှာနှုတ်ဝက်ထားမယ်ဆိုတဲ့ပုံမှန်ကိုကျွန်တော်တို့ကနားမလည်နိုင်ပါဘူး။ဒါကျွန်တော်လုံရင်းကန်ရင်းနဲ့နေပြီးတော့လေးနှစ်တော့တွင်းမှာကျွန်တော်အင်မတန်မှခက်ခဲတဲ့ပုံပြည်သူအတွက်နေပြီးတော့ဆောင်ရွက်တဲ့ခါမှာအင်မတန်မှခက်ခဲတဲ့ပုံမှန်တွေဖြစ်ပါတယ်။ဒါကြောင့်မလို့လွတ်တော်မှာဘာအားနည်းချက်ရှိသလဲဆိုလို့ရှင်လွတ်တော်ဆိုင်ရာဥပဒေနည်းဥပဒေကအားနည်းချက်တွေရှိနေပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီ Facebook မှာပဲဒီနောက်တစ်ယောက်ကလည်းမှတ်ချက်ပေးထားပါတယ်။သူကတော့မောင်ဝင်းဆိုတဲ့အကောင့်ပါရှင်မ။သူကတော့အဓိကကလည်းလွတ်လပ်စွာပြောဆိုလုပ်ပိုင်ခွင့်မရှိတာကပြဿနာပါဗျာတဲ့။ပြည်သူကိုမကြည့်တဲ့ကိုယ်စားလှယ်တွေကများနေပါတယ်ဆိုပြီးသူကရေးပါတယ်။ဆိုတော့စောစောဒီဒေါက်တာမေကိုမေးတဲ့မေးခွန်းနဲ့ဆက်နွယ်ပြီးတော့ပဲကိုအောင်မျိုးမင်းကိုလည်းမေးချင်ပါတယ်။ဆိုတော့ကျွန်တော်တို့ဒီလိုဥပဒေပြည်အပိုင်းနေမှာအားနည်းချက်တွေရှိခဲ့တယ်ဆိုတာကဒါကကျွန်တော်တို့ဒီလွတ်တော်ထဲမှာဒီလိုတိုက်ခန့်နေအဟန်တားတွေဒါမျိုးတွေရှိနေလို့ဟိုဒီလိုအားနည်းချက်တွေကြုံနေရလားဒါမှမဟုတ်ပြင်မှုစင်မှုနိုင်ငံရေးဆန္ဒအားနည်းနေရလားဒါမှမဟုတ်လွတ်တော်ကိုယ်စားလှယ်ကိုယ်တိုင်ကစောစောဒေါက်တာရှင်တွေထောက်ပြသလိုအရေးသွေးအားနည်းနေလို့လားကိုအောင်မျိုးမင်းဘယ်လိုယူဆလဲ
ကျွန်တော်ကတော့ဒီလိုမျိုးအစိုးရကြီးတွင်းတဲ့ခါမှာအဲ့ဒီအားမကောင်းတဲ့ချက်ကတော့နဲ့လို့ကျွန်တော်ပြောချင်ပါတယ်ချက်ကအများကြီးပေါ့ဒါပေမဲ့ဒီက highlight လုပ်တဲ့ချက်ကတော့အစိုးရလွတ်တော်ကိုယ်စားလှယ်ကြီးကိုကျွန်တော်ပြန်မှတ်ကြည့်တဲ့ခါမှာအစိုးရလွတ်တော်မှာအစိုးရတင်သွင်းတာကတစ်ခုနှစ်ခုတော့လည်းရှိရတာဟိုလို့တင်သွင်းတဲ့လူကတော့အများကြီးဖြေသွင်းကြတယ်ကြားတဲ့ဟာလိုက်ကြတယ်မကြားရလည်းမကြားဘူးဆက်ကြွားတဲ့လူကတစ်ပိုင်းလုံးဝမဆက်ကြွားပဲမင်းဒီလိုမျိုးဝင်ပြီးတော့ဆွေးနွေးမှုအပိုင်းမှာတော့အားနည်းနေတဲ့အပိုင်းရှိတယ်။အဲဒီတော့ဒါဆိုတော့ကိုယ်စားလှယ်ကြီးရဲ့အူချင်းရဲ့နိုင်ငံကြီးဝင်ကျက်မှုနဲ့လက်တခါမှာဒီကိစ္စပေါ်မှာသိဝင်စားမှုတွေကျွန်တော်မြင်ကြည့်တယ်။ဒါကြောင့်မို့ကျွန်တော်တို့ဆက်စားခြင်းဒီလွတ်တော်ကာလရဲ့ဆက်စားခြင်းမှာဒီ UNDP ကနေဆွတ်တော်ကိုယ်စားလှယ်များရဲ့စွန့်ရင်ဖြစ်ခြင်းဆိုပြီးတော့ဆွတ်တော်ဆိုရခန်းကဏ္ဍပါလဲဆိုတာကျွန်တော်တို့ကြွားရောက်တော့ဟောပြောတာရှိတယ်။ဒါပေမဲ့တချို့လူများရန်တိုးတက်လာတယ်။တချို့တော့ဒီလူကဒီမိမိတာကာလတုန်းကစတန်နန်းနန်းတမ်းလို့သာအဲ့ဒီနေရာမှာတော့ရက်နေတာ။အဲ့ဒါတော့ကျွန်တော်တို့သတင်းပို့မှာမူတည်နေလို့ယူဆပါတယ်။နောက်ထပ်တစ်ခုကတော့ခုနဒေါက်တာမျိုးပြောသလိုပြောချင်တဲ့နေရာမျိုးပါအစိုးရရှိတဲ့ချိန်မှာတော့မှဒီပါတီတွေရဲ့ဥဆောင်မှုနဲ့လမ်းညွှန်မှုတွေကတစ်ခါစက်ရောက်မှုရှိပါတယ်။ဒီဆိုတော့မတင်သွင်းဘူး။ဒီဆိုနဲ့ပတ်သက်လို့ပြန်လည်ပြောရုပ်သိမ်းမှာဆိုရင်ချင်းချချက်တွေဒီပါတီတွေမှာရှိတဲ့ပြည်ချင်းတွေအတွက်ဒီပြောချချက်တွေအဲ့ဒီချက်တွေကတစ်ခါတည်းသို့တော်ကိုယ်ကလေးနဲ့ချင်းချချင်းတိုင်းအောင်ပြောဖို့အတွက်မဖြစ်နိုင်တဲ့အခြေအနေမျိုးဖြစ်ပါတီကိုစားပြီးတော့သို့တော်ကိုယ်ကလေးများကကိစ္စနဲ့ပတ်သက်လို့ချင်းချဖို့အတွက်ဆက်ကြောအများကြီးရအောင်ကျွန်တော်စားရပါတယ်အဲ့တော့
တပတ်ကလည်းပါတီရဲ့ဟိုလူဝါဒနဲ့ပါတီရဲ့နိုင်ငံမျိုးပေါ့နော်နောက်တစ်ခုကခုနကဆရာဒီဆရာမဒေါက်တာကိုပြောတယ်ဗျာတက်တော့ကိုယ်စလေဒီကစီးဒူကိုအဘဂူစီရုပ်ဖို့အတွက်မရဘူးလို့ပြောတယ်ကျွန်တော်ကပြန်ပြောတင်တာဒီစီးဒူကလည်းလွတ်တော့ကိုယ်စလေဒီကိုအဘဂူစီရုပ်ဖို့အတွက်စီးလုံးလို့တော့ဘူးတော့တက်ကဲရှိနေတာဒါကဘာလဲဆိုတော့ဟုတ်တယ်လေဒီရတဲ့လူဖွဲ့ပြီးဒီဒီရကတော့ကိုယ်မင်းပြန်နေစကြမှာသိရတဲ့အခြေအနေဖြစ်တယ်တော်မှလာတဲ့အခွင့်ပြုချက်ရှိတယ်လို့အဲဒီခွင့်ပြုချက်ကိုဘယ်လိုမျိုးပြန်လို့တန်းတက်ပါလို့တော့မှတ်ပုံတင်ထားလာဆိုတော့မျိုးဖို့နဲ့ကျွန်တော်လွတ်သွားရတယ်အဲ့တော့မှတ်ပုံတင်ထားတဲ့ဖွင့်ရဲသိရတဲ့သဘောမျိုးဖြစ်တဲ့ဒီမှာဒီလူလူကြီးကသူတို့ဘာလို့ကြုံပြုနေရလဲဘာလို့ဆက်ဆဲရှိတယ်ဆိုတာကိုအပြင်ကပုပ်ပွနေနေပြောဆိုနေမှုအခွင့်အလမ်းအရင်ကြီးသွားတယ်အဲ့လိုမျိုးသူတော်ရဲ့ခုနအရက်ကလူမှုဖွယ်ရဲ့သူတော်မှုလှုပ်ထုတ်လို့ကြီးလာသူတွေမဟုတ်ဘူးများသူတွေရဲ့သူတော်ချင်းထုတ်တဲ့ဘောဖြစ်တယ်မှတ်ပုံတင်ထားမှသိရမယ်ဆိုတဲ့ချက်ကလည်းလူတော်နဲ့ဒီဒီဒီကလူတော်နဲ့ရပ်တယ်လို့ပြောကြည့်ကြစမ်းသပ်တော့အရာတစ်ခုဖြစ်တယ်လို့ထောက်ပြတောက်ပြပြရစီ
ဟုတ်ကဲ့ကိုမျိုးမျိုးဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးဝဲအတွက်ကိုစာရေးပြဖို့ထားတာနောက်ကိုယ်တိုင်ဆွေးနွေးကိုဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းအခုလေးလိုင်းပေါ်မှာရောက်နေပါတယ်တူဦးကတော့မင်းပြားမျိုးကဥမောင်ကျော်စံဖြစ်ပါတယ်ဥမောင်ကျော်စံသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့ဒီဆွေးနွေးတော့တခြားရတော့မရှိသေးရှင်တော့ကိုပြောရှင်တာကကျွန်တော်တို့ဒီအစိုးရအသက်တဲ့မှာဒီနောက်ဆုံးကျွန်တော်တို့တွေ့ရတာကဒီအခုလက်ရှိအစိုးရအနေနဲ့ကျွန်တော်တို့ခိုင်ပြည်သူများအပေါ်မှာအခါကကြီးလွန်တယ်လို့ကျွန်တော်ကတင်ပြရှင်ပါဘာလို့ဆိုလို့ရှိရင်မဆိုင်တဲ့လူတွေကိုဟုတ်ဗျာဟိုဟိုဒေါက်တာအေးပေါ်တို့လိုလူကိုဟုတ်ပြောဖို့ရှိရင်ကနေပြီးတော့ဖန်သွက်လာအဲ့ဒီမှာသူကနိုင်ငံတော်ပုံကံပေါင်းဆိုပြီးတော့မတရားတဲ့ပုံမှန်တွေတက်တယ်နောက်ပြီးတော့ပြည်ပြင်းမင်းရဲ့ခိုင်တွေအပေါ်မှာတိုက်ခိုက်တယ်အခုခက်တဲ့ဘုဒုက္ခရောက်နေတဲ့စီးပီးဆောင်တွေကိုဘာထောက်ပံ့ကြမှလည်းမပြေဘူးအဲ့လိုလေးရှိနေတယ်ဒီတော့ခိုင်ပြည်သူများအပေါ်မှာပါဒီလိုမျိုးအာဃာတထားနေကြလားဆိုတော့ကျွန်တော်တို့ကတော့တွေးမိနေပြန်ဒါလို့ဆိုလို့ချင်းအခုကျွန်တော်ပြောခဲ့တဲ့အတိုင်းပဲဒီအခုအေအေနဲ့ဖြစ်တဲ့စီးပွေးမှာတော့ခိုင်တွေဒုက္ခရောက်နေတာဘာလို့မှကိုမဲ့ကိမဲ့လို့မရှိဘူးအဲ့လိုဖြစ်နေတယ်တော့အမေတွေကလည်းထားပါတော့ဗျာဘာတခုမှလည်းအောက်ွေးရတာမဟုတ်ဘူးဒါကလက်တော်ဆိုတာလေပို့ပြီးတော့အစိုးရအပေါ်မှာပဲအစိုးရဖိအားကိုခံရတယ်လို့ကျွန်တော်တို့အဲ့လိုတွေးမိနေတာကျွန်တော်ကဒါလောက်ပဲကျွန်တော်ဒါလောက်ပဲစိတ်ချင်ပါတယ်တူတူနဲ့
ဟုတ်ကဲ့ဦးမောင်ကျော်စံဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့တီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့နော်လက်ရှိအစိုးရတော့အယက်တာအစိုးရပေါ်လာအောင်နော်2015ရွေးကောက်ပွဲတုန်းကကျွန်တော်တို့ကတော့အင်းတိုင်းအားတိုင်းပဲနော်မီဒီယာကနေကျွန်တော်တို့ကနော်တိုက်တွန်းခဲ့ပါတယ်ခင်ဗျာပြည်သူတွေကိုအခုတော့ကျွန်တော်တို့အနေနဲ့နော်ဒီလက်ရှိအစိုးရလည်းတက်လာတော့ကျွန်တော်တို့ကတိုင်းသားပြည်သူအတွက်တော့နော်အခွင့်အရေးကတော့အံတန်းအားနည်းတော့ကျွန်တော်တွေ့ရတယ်ခင်ဗျာနော်ကျွန်တော်တို့နော်ကျွန်တော်တို့ရဲ့ပြည်သူတွေကနော်အံတန်းမှအငင်းချမ်းကိုလူခင်ပါတယ်လို့ကျွန်တော်တစ်ဖက်ကပြောနေပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတီလည်းမှု
ဖြစ်ပေဦးကြဟုတ်ကဲ့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတီလည်းမှုဆွေးနွေးရကျေးဇူးပါဆိုတော့စစောဒီသူတည်းသူပါဝင်ဆွေးနွေးတဲ့တော်တော်ရှင်ကြီးရဲ့အမြင်ကတော့ဒီဘယ်လိုပြောမလဲတပြည်သူကတင်မြှောက်ထားတဲ့ဆွေးမယ်လေဒီလွှတ်တော်အနေနဲ့ဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုထင်ရပြီးမလုံနိုင်မှုဆိုတဲ့ခံစားချက်မျိုးတွေရှိနေတာကိုတွေ့ရပါတယ်ဆိုတော့နောက်ထပ်ကျွန်တော်တို့စာတချို့ပေးပို့ထားတာလည်းရှိပါသေးတယ်ကျွန်တော်တို့ဒီ Facebook ကပေးပို့ထားတဲ့မှတ်ချက်တစ်ခုတော့မဆုမွန်ပဲဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီအကိုခြေမျိုးလေးဆိုတဲ့အကောင့်ရေးထားတာပါကိုစလဲတွေအနေနဲ့ကိုယ့်ရဲ့မျောလင်းချက်တွေဆန္ဒတွေကိုဘယ်လောက်အထိဖြည့်ဆည်းပေးနိုင်ခဲ့တယ်လဲဆိုရင်ဒါကပြည်နယ်ကိုစားပြုအနေနဲ့ဖြည့်ရမှာရှက်လဲရှက်ပါတယ်ဗျာတဲ့ဒါပေမဲ့မဖြည့်လို့လည်းမဖြစ်ပြန်ပါဘူးတဲ့ဥပမာကျွန်တော်တို့ပြည်နယ်ကိုကြည့်ပါဗျာတဲ့ပြည်သူတွေကအိုးပြစ်အိမ်ပြစ်အိုးမဲ့အိမ်မဲ့ဖြစ်နေတာတော့မှ NND အမတ်လည်းဖြစ်တယ်ပြည်နယ်အစိုးရလည်းဖြစ်တယ်ဆိုတဲ့ပုံကမှတော့စားမကုံလောက်တဲ့ငွေပမာဏ300ကြီးတောင်ထောက်ပံ့ပေးခဲ့တဲ့အမှတ်ကိုကျွန်တော်တို့အစားနားဆင်နေကြတဲ့ပရိသတ်များစီကသာမှန်ကန်တဲ့အဖြေကိုတောင်းဆိုပါရစေတော့ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ဒီခိုင်ပြည်နယ်ကသောတာရှင်တယောက်ကလည်းဒီလိုအားမလို့အားမရအခြေအနေနဲ့ပတ်သက်ပြီးသူမှတ်ချက်ပေးထားတာပါ။ဆိုတော့တော်တော်များတော့ဒီရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ဟိုအကြက်တဲနဲ့ပတ်သက်ပြီးပြောတဲ့ကိစ္စတွေရှိပါတယ်။ဟိုပြောမယ်ဆိုရင်တော့ဒီရခိုင်ပြည်နယ်အကြက်တဲကဒီပြီးခဲ့တဲ့ဒီ2019ထဲမှာဆိုရင်နိုင်ငံတကာမှာအထိဖြစ်ရှင်းရခဲ့ရတဲ့ကိစ္စလည်းဖြစ်တယ်ဆိုတော့ဟိုဒီကိစ္စကလည်းတကယ်အရေးကြီးတဲ့ကိစ္စပါဆိုတော့ဒီကိစ္စမှာဒီအစိုးရကြီးပဲဥဆောင်ပြီးလုပ်နေတာမျိုးမဟုတ်ဘဲနဲ့ဒီလွတ်တော်အနေနဲ့ရောဒီရခိုင်ပြည်နယ်အကြက်တဲကိုဟိုတစ်ဖက်တစ်လမ်းကနေပြီးတော့ဝိုင်းဝန်းပြီးဖြစ်ရှင်းမှုကြိုးစားတာတွေဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေရောမရှိဘူးလားတော့ထုံးမေရင်ဆွေးနွေးပေးပါလားခင်ဗျာ ဟုတ်ကဲ့ပါကောင်းလေဦး
2020 ရွေးကောက်ပွဲကျင်းပပြီးတော့ရှေ့လာမယ်လွှတ်တော်အစဉ်စင်ရဲ့ကိုယ်စားလှယ်တွေကိုရွေးချယ်ပေးကြပါတော့မယ်လွှတ်တော်အစဉ်စင်မှာတာဝန်ယူကြမယ်ကိုယ်စားလှယ်တွေဟာဥပဒေရေးရာနဲ့ပတ်သက်လို့အသိရေးဆွဲဖို့ပြဋ္ဌာန်းပြီးဥပဒေများမှာပြင်ဆင်တင်တာပြင်ဆင်မှုစရီတို့ကိုနောက် 9 နှစ်တာကာလအတွင်းမှာအများအပြားလုပ်ရလာရလိမ့်မယ်လို့ထင်မြင်မိပါတယ်တဲ့2019ခုနှစ်အတွင်းမှာဥပဒေရေးရာစိန်ခေါ်မှုတွေနဲ့ကြုံခဲ့ရတယ် အဓိကကြပြီးတော့အရေးကြီးတဲ့စိန်ခေါ်မှုကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးပဲဖြစ်ပါတယ်ဒီစိန်ခေါ်မှုကို2008ဖွဲ့စည်းပုံပြင်ဆင်ရေး50ဥပကော်မတီဖွဲ့စည်းပြီးတော့ရင်ဆိုင်ခဲ့တယ်စစ်အုပ်စုနဲ့ကြံ့ဖွံ့ပါတီတို့ရဲ့ကန့်ကွက်မှုကိုရင်ဆိုင်ပြီးတော့စီကံစီမင်းများနဲ့အညီဖွဲ့စည်းဆောင်ရွက်နိုင်ခဲ့ပါတယ်ဒုတိယအနေနဲ့အရေးကြီးတဲ့စိန်ခေါ်မှုကတော့တပ်တွင်မဲယုံများ ပြတ်ထန်ပေးနိုင်ခဲ့ခြင်းဖြစ်တယ်လို့ဆိုချင်ပါတယ်တဲ့ဒီစိန်ခေါ်မှုနှစ်ရက်အတွက်ဆောင်ရွက်နိုင်မှုဟာအထူးကစွမ်းဆောင်နိုင်မှုလို့ယူဆပါတယ်ဒီစိန်ခေါ်မှုနှစ်ရက်နဲ့ပတ်သက်လို့ပြည်သူလွှတ်တော်မှစစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းနဲ့ကျန့်ဖို့ပါတီကိုယ်စားလှယ်တို့ကစင်ပြိုင်ဥပဒေမူကြမ်းတွေတင်ပြီးတော့ရင်ဆိုင်ခဲ့ရတာရှိခဲ့ပါတယ်အပြင်းထန်ကန့်ကွက်ပြောဆိုတာတွေရှိခဲ့တယ်ဒါပေမဲ့လည်းပြည်သူလွှတ်တော်ကစီမင်းစီကန်းတို့နဲ့အညီဆောင်ရွက်နိုင်ခဲ့လို့ကိုယ်စားလှယ်အများစုရဲ့ထောက်ခံချက်တွေရပြီးတော့လွှတ်တော်ရဲ့ကြိုးပမ်းမှုကိုထိခိုက်မှုမရှိအောင်မြင်ခဲ့တယ်လို့မြင်မိပါတယ်ခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်စာတစ်စောင်ကတော့အမေရိကန်ပြည်တော်စုကမောင်တဒနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။စစ်ကောင်းဆောင်နေသားဒီမိုကရေစီနိုင်ငံတွေကလို့အကြောက်တရားခင်ခင်ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့အစိုးရအောက်ဂုဏ်သိက္ခာရှိရှိတာဝန်ထမ်းဆောင်ကြမယ်ဆိုရင်ပြင်လို့မရနိုင်တော့အောင်ရေးဆွဲထားတဲ့အခြေခံဥပဒေပြင်ဆင်ချောမွေသွားနိုင်တယ်လို့ပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြည်လဲရင်ကြားစီရေးအတွက်ယုံကြည်မှုတည်ဆောက်ရေးပိုင်းအားကောင်းလာနိုင်တယ်လို့ယူဆမိပါတယ်။ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်အများစုဟာဥပဒေပိုင်းဆိုင်ရာကြွမ်းကျင်သူတွေမဟုတ်ကြပါ။ဒါပေမဲ့အခက်အခဲတွေကြားကစူးစမ်းပြင်ဆင်နေကြတာကြောင့်နိုင်ငံရေးလှုပ်ရှားသူတွေနဲ့ပြည်သူတွေကိုဒုက္ခမျိုးစုံပေးခဲ့တဲ့ပုံမှန်၅ညနဲ့အဲ့ဒီပုံမှန်တွေအပြင်လွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်တွေအပေါ်ကန့်သတ်ချုပ်ချယ်ထားတဲ့ဥပမာအတော်များများကိုပြင်ဆင်နိုင်ခဲ့ကြတယ်လို့ယူဆမိပါတယ်။ အထူးသဖြင့်ခြေဥပြင်ဆင်45ဦးကော်မတီကိုဖွဲ့စည်းနိုင်ပြီးပြင်ဆင်မှုချမ်းကိုရေးဆွဲအတည်ပြုနိုင်ခဲ့မှာပဲအခုဆိုရင်မှုချမ်း15ခန်းအနက်73ခန်းကိုဆွေးနွေးဆုံးဖြတ်နိုင်ခဲ့တာဟာအောင်မြင်မှုတစ်ရက်လို့ပဲယူဆမိပါတယ်ပြည်သူကိုယ်စားလှယ်တွေအဓိကကြုံခဲ့ရတဲ့စိန်ခေါ်မှုတွေကတော့ခြေဥပြင်ဆင်ရေးနဲ့မသက်ဆိုင်တဲ့မဘာသာတွေရဲ့အမျိုးသားရေးကြွေးကြော်သံတွေနဲ့လူတူတဖွဲ့ရဲ့အမိန့်နဲ့လွတ်တော်တွေရဲ့ထိုင်ထလုတ်ကန့်လန့်တိုက်နေတဲ့ခြေဥကာကွယ်ရေးကိုတမတ်သားတွေရဲ့စိန်ခေါ်မှုတွေလိုပဲယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်သူ့ရဲ့မောင်တသနာရဲ့စာပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်ဆုံးသက်ဖို့ကျွန်တော်နောက်ထပ်2မိနစ်လောက်တော့အချိန်ရပါသေးတယ်ဒါကတော့ကျွန်တော်တို့ဆော့ဆော့ဆွေးနွေးတဲ့လောက်ကတော့ကျွန်တော်တို့ပြီးခဲ့တဲ့လွတ်တော်ဒီ2019ခုနှစ်မှာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအဓိကအာရုံစိုက်ဆွေးနွေးတာပေါ့နော်ဆိုတော့ဒီလာမယ့်ဒီအခုဒီရောက်နေတဲ့2020ပြည့်နှစ်ထဲမှာရောကျွန်တော်တို့လွတ်တော်ကနေဘာတွေမျိုးဘယ်လောက်ထိမျှော်လင့်နိုင်တာတွေရှိမလဲဟိုတယောက်တစ်မိနစ်စီလောက်ကျွန်တော်တို့အပိတ်အနေနဲ့ဆွေးနွေးစီချင်ပါတယ်အရင်ဆုံးဒေါက်ထုမေဆွေးနွေးပေးပါလားခင်ဗျာကျွန်တော်ဒီနှစ်သစ်မှာရောဘာတွေမျိုးဘယ်လောက်ထိမျှော်လင့်နိုင်မလဲ
ကျွန်တော်တို့2020မှာတော့နေပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့နေပြီးတော့45ဦးကော်မတီရဲ့အစီရင်ခံစာပုံမှာဆွေးနွေးချက်တွေထွက်ပေါ်လာနေပါတယ်။ဒါကြောင့်မို့လာမယ့်2020ရဲ့ကျွန်တော်တို့ဒီ14ကြိမ်မြောက်15ကြိမ်မြောက်လွတ်တော်ဒီအတော့ကိုနေပြီးတော့ကျွန်တော်တို့ဖွဲ့စည်းပုံတဲ့အချိန်နဲ့ဆွေးနွေးရမယ့်အခြေအနေဖြစ်ပါတယ်။နောက်တစ်ခုကနေပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးအတွက်45ဦးကော်မတီရဲ့ဆောင်ရွက်ချက်တွေကိုနေပြီးတော့ပြည်သူကကိုယ့်ရဲ့ကိုယ်ကိုယ်သိရပါမယ်။နောက်တစ်ခုကနေပြီးတော့ကြံတဲ့ဒီကိစ္စပေါ်မှာလည်းပဲဒီ45ဦးကော်မတီရဲ့အစီရင်ခံစာပေါ်မှာလည်းကျွန်တော်တို့တွေတက်နိုင်သလောက်မျှော်လင့်ထားပါရတယ
်။
မျှော်လင့်ထားတဲ့အတိုင်းသာနေပြီးတော့ဒီတိုင်းရင်းသားများရဲ့ကိုယ်ပိုင်ပြဋ္ဌာန်းမှန်ဆွေပါလာတဲ့ဖွဲ့စည်းပုံပြင်ဆင်နိုင်ရေးကိုကျွန်တော်တို့မျှော်လင့်ရပါတယ်ရှင
့်။ဟုတ်ကဲ့။ဥပမျိုးမင်းရောခင်ဗျာအချိန်တစ်မိနစ်လောက်ရပါသေးတယ်။ဒီ2020မှာလွတ်တော်ကနေဘာတွေများမျှော်လင့်နိုင်ရရှိမလဲ။
ဟုတ်ကဲ့လောလောဆယ်ကတော့ကျွန်တော်တို့မြန်မာဖွဲ့စည်းပုံစီကံဥပဒေစီရင်ကိုအားသုံးခေါ်ဆိုင်ကျူးပန်းရမယ်တဘောမျိုးရှိပါတယ်။အချိန်ထဲမှာလည်းကျွန်တော်တို့မြန်မာပြည်ရဲ့ကိစ္စတစ်ခုကဖြစ်လက်ဖြစ်တဲ့ကိစ္စကတော့ရှိပြီးသားဥပဒေထဲမှာလက်လက်စာထုတ်ဖို့ပြောဆိုခွင့်နဲ့ရှိရင်းရတာစီကံလက်လက်ခွင့်ဤအခြေခံခွင့်ရေးကိုထိခိုက်တဲ့ဥပဒေတွေကိုပြည်ပြင်ပြောင်းလဲပေးဖို့အတွက်ဒါကိုလည်းအလေးပေးပြီးတော့လှုံ့ဆော်ပေးဖို့အချိန်ကြံပါသေးတယ်ဆိုပြီးကျွန်တော်တို့တတိပြည်ပြည်ကျင်းပါတယ်ခင်ဗျာအကျေပြုတင်ပါတယ
်။ဟုတ်ကဲ့ပင်နိုင်ဆွေးနွေးပေးခဲ့တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာမေကိုရိုင်းပါဝင်ဆွေးနွေးကြတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒိုင်းရိုက်လေးလိုက်ဆွေးနွေးခန်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီဒိုင်းရိုက်လေးလိုက်ဆွေးနွေးခန်းကိုမနေ့ပြန်တနင်္ဂနွေနေ့မနေ့ခင်မှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်စနေညကျရဲ့အစီအစဉ်လေးအဆုံးမသက်ခင်မှတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတစ်လှည့်ပြောပြပေးပါအောင်ရှင်
အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးသွားကြတဲ့အီရန်ထိပ်တန်းတပ်မကြီးကာစင်ဆူလီမနီနဲ့တခြားအီရတ်စစ်ဘက်ကောင်ဆောင်အတော်များများတို့ရဲ့ဒီကနေ့စာဖဏအခမ်းအနားကိုထောင်ချီတက်ရောက်လာတဲ့သူတွေထံမှအီရတ်ဝန်ကြီးချုပ်အဗဒယ်အဒယ်မိုဒီလည်းပါဝင်ပါတယ်အီရတ်ပြည်သူစစ်ကောင်ဆောင်အဗဒူမာဒီအယ်မိုဟာဒီနဲ့အီရတ်စစ်ဘက်ကောင်ဆောင်ရှီအူတို့လည်းအမေရိကန်ရဲ့တောက်ကြနေကတိုက်ခိုက်မှုမှာတေဆုံးခဲ့တာပါဒေတာရင်းအမေရိကန်တပ်သမားတွေနဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေကိုတိုက်ခဲ့ဖို့စီစဉ်ဆောင်ရွက်နေတဲ့အီရန်တော်လောင်းရဲ့အဆောင်တပ်ဖွဲ့တပ်မချုပ်ဆူလီမနီကိုတုတ်တင်ဖို့သူအမိန့်ပေးခဲ့တာလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။စာဖဏအခမ်းအနားကိုတည်ရောက်လာတဲ့သူတွေကအနောက်ရောက်နေဝှစ်စင်ထားကြပြီးတော့အီရတ်အလံတွေနဲ့အီရန်ကကြောတောင်နောက်ခံပေးထားတဲ့ပြည်သူစစ်အဖွဲ့ရဲ့အလံတွေကိုကိုင်ဆောင်ထားတယ်လို့တချို့ကတော့ Death to America အမေရိကန်ကြာဆုံးပါစေဆိုပြီးတော့အော်ဟစ်ခဲ့တာပါ။အီရန်နိုင်ငံဘက်ဂဒတ်မြို့လေးစစ်ကအမေရိကန်ရဲ့အဝေးထိန် drone နဲ့တိုက်ခိုက်မှုအတွင်းအီရန်ရဲ့ထိပ်တန်းတပ်မှုဆူလီမနီတေဆုံးသွားတဲ့အတွက်ကဘာသွားမှာကြရရခလာနိုင်တယ်လို့အီရန်နျူကလ িয়ার အရေးကိုစန့်ကျင်တဲ့အဖွဲ့ရဲ့မိုဝါဒရဲ့ရာညွှန်ကြားရေးမှူးဂျေဆင်ဘရော့စကီကပြောပါတယ်ဆူလီမနီဟာအီရန်နိုင်ငံရဲ့တပ်မှုတယောက်တမကဩဇာအာဏာကြီးမှသူတယောက်ဖြစ်တယ်လို့လည်းသူကပြောပါတယ်ပြည်ထောင်နိုင်ငံပယ်ရစ်မြို့အနီးကပညာတစ်ခုမှာတားကင်လူတယောက်လမ်းသွားလမ်းလာတွေကိုလိုက်ပြီးတော့တိုက်ခိုက်ခဲ့တဲ့အတွက်တဦးသေးဆုံးပြီးတော့အခြားလူနှစ်ဦးထပ်မံတဲ့ဒဏ်ရာရသွားတယ်လို့ပြည်သူရဲတွေကပြောပါတယ်။ဒါသမားကတော့ရဲတွေရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားပါတယ်။ပယ်ရစ်မြို့တောင်ပိုင်းစင်ချေဖုံးရက်ကွက်တစ်ခုကမှာတောက်ကြနေနေခင်မိုက်ကအခင်ဖြစ်ပွားခဲ့တာလို့လည်းရဲတွေကပြောပါတယ်။ဩစတြေးလျနိုင်ငံအရှေ့တောင်ဘက်ကန်ယူရာမှာလောင်နေတဲ့တော်မီကြီးတွေထိန်းလို့မရအောင်ဖြစ်နေပါပြီ။ထောင်ထဲချတဲ့လူတွေပေးလို့ရပြောင်းရွှေ့သွားခဲ့ကြပေမဲ့အခုထိန်ထိအင်္ဂါမခွာပဲကြာနေတဲ့သူတွေအတွက်တော့မိအန်ရဲကလွတ်အောင်ရှောင်မလွယ်တော့တဲ့အတွက်မိဘရှောင်စခန်းတွေမှာသွားပြီးတော့ခလုံးကြဖို့ညူဆော့ဝေးပြည်နယ်မိသားဌာနကအကြံပြုတိုက်တွန်းထားပါတယ်
စနေညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုက9ရက်နိုင်ဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Vitec Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ပြန်မနက်ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်။တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome.